Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ22ရက်စနေနေ့ညပိုင်း VOA စီစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်ဆမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဟန်တားဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံဆောင်ရလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပင်ဆာပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်စစ်သွေးကြွတွေရဲ့စီးနင်းတက်ခတ်မှုတွင်စစ်သားအများစုပါဝင်လူ140လောက်သေဆုံးသွားပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာကမြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမြန်မာနိုင်ငံသားတိုင်းကိုယ်တိစိတ်တဲ့ဆောက်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်တဲ့အကြောင်းကို
မြေကပါကြီးရေရှိအသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်တယ်ငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဒါကိုသိဖို့အရင်အရေးကြီးနေတယ
်မြမတဘာပဝင်းကျင်ထိန်သိမ်းလှုပ်ရှားသူမြမစိန်ဟောင်ကိုရက်ကဒေါ်သေးဝီတန့်စင်ကဒီကနေ့မှကြားရောက်တဲ့မြေကပါနေ့မှပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အမိုက်ကနေလောင်စာစီဖြစ်ပြောင်းလဲသုံးနိုင်တဲ့အသိပ္ပံတည်းစာရတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လည်းဦးနဲ့ကိုရနိုင်တို့ကကြီးညာပေးသွားမှာပါရှင
်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးတွန်းမြင်ဆောင်ရွက်သွားလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းဆစ်ဒနီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။နှစ်ပေါင်းဆိတ်လောက်ကြာမြောက်ကိုရီးယားရှောက်လန့်နေတဲ့လမ်းကြောင်းဟာလက်ခံနိုင်စရာမရှိဘူးလို့လဲအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူအဖြစ်ဩစတြေးလျနိုင်ငံကိုပထမဆုံးရောက်လာတဲ့ဒုသမ္မတပန့်စ်ကပြောဆိုခဲ့တာ
ပါ။ Nuclear weapons in the hands of the regime in Pyongyang with a ballistic missile program.And with the potential for intercontinental
nuclear weapons. Nuclear weapons ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားကပက်ထိန်တပ်ဒုံးအစီအစဉ်နဲ့ဒေသရင်းကိုပါကျော်လွန်ပြီးအမေရိကန်ပြည်ထောင်စုအထိချင်းချောက်လာနိုင်တဲ့မြောက်ကိုရီးယားရဲ့အန်ဒီယိုကိုဒုသမ္မတပန့်စ်ကသတိပေးပြောကြားသွားခဲ့တာပါ။အမေရိကန်လေယာဉ်တင်သမော USS Carl Vinson ဦးဆောင်တဲ့ရေတပ်အုပ်စုဟာကိုရီးယားကျွန်းဆွယ်ကထွက်ခွာလာပြီးရပိုင်းအတွင်းမှာပဲဂျပန်ပင်လယ်ပြင်ကိုရောက်ရှိလိမ့်မယ်လို့လည်းပြောဆိုသွားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကတော့တရုတ်နိုင်ငံကစီးပွားရေးအရမြောက်ကိုရီးယားအပေါ်ဖိအားပေးနိုင်တဲ့အကြောင်းပြောဆိုသွားပါတယ်။ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ခေါလုံငွေရဖို့ဂျိုးပန်းသူ1250ကိုအမေရိကန်ပြည်ထောင်စုကလက်ခံဖို့သဘောတူညီချက်ကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းလည်းအမေရိကန်ဒုသမ္မတပန့်စ်ကပြောကြားသွားပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့သမ္မတဟောင်းဘရက်ဝါမလက်ထက်ကသဘောတူညီချက်ကိုသမ္မတထရမ်ကတော့အသုံးမချတဲ့အစီအစဉ်တစ်ခုဖြစ်နေဝေဖန်ထားဥပါတယ်။ဒုသမ္မတပန့်စ်ဟာဆဲကြာအာရှနိုင်ငံတွေကိုအာရှနိုင်ငံခီးစဉ်ဖြစ်နောက်ဆုံးနိုင်ငံဖြစ်နေဩစတြေးလျကိုရောက်ရှိနေတာဖြစ်ပြီးခီးစဉ်အစပိုင်းမှာတော့တောင်ကိုရီးယားနဲ့ဂျပန်အင်ဒိုနီးရှားနိုင်ငံတွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကအဓိကကျတဲ့စစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်သဘုံတွေကဝင်ရောက်စီးနင်းပြီးအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်140ထပ်မင်းသေဆုံးပြီးတော့အများစုကစစ်သားတွေဖြစ်ကြပါတယ်။လက်နက်တွေအပြည့်ကင်ဆောင်ထားတဲ့အသေးခံဘုံးခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေအဖြစ်နဲ့ဟန်ဆောင်ပြီးတော့စစ်ကား20မော်တက်ပြီးမဇာအီရှရစ်မြို့ကအမှတ်200ကိုအာဖဂန်စစ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တောက်ကြနေနေလေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်စစ်သား140ထပ်မင်းသေဆုံးပြီးတော့100ကျော်တန်ရသွားတယ်လို့အမည်မဖော်တဲ့လုံခြုံရေးတာဝန်ရှိသူတို့နဲ့ဒေသခံနိုင်ငံရေးသမားတို့တို့ကိုကူးကားပြီးတော့ပြည်တွင်းရုပ်သံလိုင်းတွေကဖော်ပြကြပါတယ်။တောက်ကြနေနေလေကဖျားဝတ်ပြူပြီးဗလီတဲကနေထွက်လာတဲ့အာဖဂန်စစ်သားတွေကိုတာလီဘန်အဖွဲ့တစ်ခုကတနက်နေ့ဒရဇက်ပစ်ခတ်ခဲ့ပြီးတော့နောက်တစ်ဖွဲ့ကစစ်တပ်ထက်ကထမင်းစားဆောင်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တော့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့တစ်ဖက်နဲ့တစ်ဖက်အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒေသခံစစ်ရုံမှာကုသမှုခံယူနေသူတချို့ကတော့စစ်သားတွေတောင်အလွယ်တကူဝင်ရောက်ခွင့်မရပဲလုံခြုံရေးထူထူထပ်ထပ်ချထားတဲ့စစ်စခန်းတွေအထိသဘုံတွေဝင်ရောက်နိုင်ခဲ့တာဟာအတွင်းလူတွေမပါဘဲမဖြစ်နိုင်ဘူးလို့လည်းပြောဆိုကြပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးစေနာရေးကြာမြင့်ခဲ့ကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်ဆိုရတပ်ဘက်က900လောက်သေဆုံးဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်ခင်ဗျာ။
အမေရိကန်ကာဝေးဝန်ကြီး James Mattis ဟာကတ္တနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။အရှေ့လက်ပိုင်းဒေသခီးစဉ်နောက်ဆုံးအဖြစ်ဒိုဟာမြို့ကိုရောက်ရှိသွားတဲ့ဝန်ကြီး Mattis ကိုတော့ကတ္တာဆော်ဘွား Sheikh Tamim bin Hamad Al Thani ကကြိုဆိုခဲ့တာပါ။ ကရဏငယ်မတန်ငယ်မှာပဲအမေရိကန်ကာဝေးဝင်ကြီးဟာအစ္စရေးနိုင်ငံနဲ့အီဂျစ်နိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်။မနေ့ကဂျေရုဆလင်ကိုရောက်ရှိနေစဉ်ဝင်ကြီးမတ်တစ်စ်နဲ့တွေ့ဆုံခဲ့တဲ့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အမေရိကန်မှာကြီးမားတဲ့အပြောင်းအလဲတွေဖြစ်ပေါ်နေတယ်လို့ခန့်စားမိတဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ပထမဆုံးအချိန်အစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ကာဝေးဝင်ကြီးဟာအစ္စရေးဝင်ကြီးချုပ်ဖြစ်သမ္မတရူဗင်ရီဗလင်ကာဝေးဝင်ကြီးအဗစ်တာလဘာမင်နုနဲ့လည်းတယ်လီဗစ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။အစ္စရေးကာဝေးဝင်ကြီးကတော့မြောက်ကိုရီးယား၊ဆီးရီးယား၊ယူရန်နိုင်ငံတွေအပေါ်အမေရိကန်ကာဝေးဝင်ကြီးရဲ့ရှင်းလင်းပြသတဲ့ချဉ်းကပ်မှုတွေအပေါ်ချီးကျူးစကားပြောကြားသွားပါတယ်။ဝင်ကြီးမတ်တစ်စ်ကတော့အစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးဟာအစ္စရေးစစ်သွေးကြွဘုံရံသူကိုရင်ဆိုင်နေကြပြီးငင်းချင်ရဖို့ဘာမှမစိုးလှုပ်ဆောင်သွားမယ်အကြောင်းပြောကြားသွားပါတယ်။ဝင်ကြီးမတ်တစ်စ်ရဲ့အရှိလဲပဲခီးစဉ်အစမှာတော့အစ္စရေးနိုင်ငံကိုတွားရောက်ခဲ့ပြီးသမရဖတ်တဲ့after father icc ကာဝေးဝင်ကြီးစတိဆော်ပြီးတော့ကာရိုမျိုးတော်မှာတွေ့ဆုံပြီးအချမ်းဖက်ဝါဒတံပြန်နေနေလွန်ကျွေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ
်2008ခုနှစ်ကစီးပွားရေးပြိုလဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဗန်ဒီနဲ့ငွေကြေးဆိုင်ရာဖွဲ့စည်းတွေကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းတွေကိုပေးထားတဲ့အာဏာတွေကိုအပြည့်အဝပြန်လည်သုံးသပ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်လိုက်ပါတယ်သမ္မတထရမ့်ဟာအမေရိကန်ဗန်ဒီဝန်ကြီးဌာနကိုတောက်ကြနေကတွားရောက်ပြီးတော့အုပ်ချုပ်ရေးအမိန့်၃ခုကိုထုတ်ပြန်ခဲ့ပါတယ်။ဒါဟာသူ့အဆိုအရတော့အမေရိကန်စီးပွားရေးကိုအလွန်မင်းတိမ့်ချုပ်ထားတဲ့စီးမင်းစည်းကမ်းတွေကိုပယ်ဖျက်ဖို့ဆိုတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကပေးထားတဲ့ကတိကိုဖော်ဆောင်ဖို့စတင်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။ရုံးကနေရတဲ့အမေရိကန်ပြည်သူတွေဗန်ဒီအရသူတို့မျှော်မှန်းထားတဲ့အိမ်မက်တွေအတိုင်းပြန်ဖြစ်လာနိုင်အောင်ကူညီဖို့အနာဂတ်မှာယုံကြည်မှုရှိလာစေဖို့အတွက်သူအစိုးရအဖွဲ့တစ်ခုလုံးနေမအားညမအားလုပ်နေတယ်လို့လက်မှတ်ထိုးစဉ်ကသမ္မတထရမ့်ကပြောသွားပါတယ်အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့တာယာဝါပြောအောင်အတူတူပြန်လုပ်သွားမှာပါလို့လည်းထရမ့်ကပြောပါတယ်ဒီတဲကအမိန့်တစ်ခုကတော့2010 .frank လို့ခေါ်တဲ့ငွေကြေးဆိုင်ရာပြည်ပြင်ပြောင်းလဲရေးဥပဒေရဲ့အငင်းပွားစရာပြဋ္ဌာန်းချက်တွေကိုအရေးပါတဲ့ပြန်လည်သုံးသပ်မှုတွေလုပ်မှာဖြစ်တယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးစတီဗ်မနူချင်ကပြောပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကျွန်းတကျွန်းပေါ်ကိုဖိလစ်ပိုင်စစ်တပ်ထိပ်တန်းခေါင်းဆောင်တွေတွားရောက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဖိလစ်ပိုင်ဆွေကတော့ဖိလစ်ပိုင်လူမျိုးတွေနဲ့တပ်ဖွဲ့တွေဆယ်စုနှစ်တည်းနဲ့ချီပြီးနေထိုင်နေကြတဲ့ကျွန်းကိုသူတို့ပိုင်ဆိုင်တဲ့အကြောင်းဒီကနေ့ပဲကာကွယ်ပြောဆိုလိုက်ကြပါတယ်။ဖိလစ်ပိုင်နိုင်ငံကပက်ကာစားလို့ခေါ်တဲ့ကျွန်းပေါ်ကရွရွနေတဲ့လေရင်ကွင်းကိုစစ်ဆေးဖို့ကာဝဲဝင်ကြီးဒယ်ဖင်လိုရန်ဇာနာဦးဆောင်တဲ့စစ်ပဆိုင်ရာကိုယ်စားလှယ်ဖွဲ့ဟာသတင်းတောက်တွေနဲ့အတူတောက်ချာနေကတွားရောက်ခဲ့ကြတာပါ။လေရင်ကွင်းကိုမုံမှန်တိုးချဲ့ဖို့နဲ့စောက်လူရီပစ္စည်းပို့ဆောင်နိုင်အောင်စစ်ကမ်းတစ်ခုကိုလည်းရှေ့လကဆက်ပြီးတည်ဆောက်သွားမယ်။တော်မဲ့အစီအစဉ်တွေအစိုးရကဒေါ်လာ32သန်းအကုန်ကျခံသုံးဆသွားမယ့်အကြောင်းကာဝေးဝန်ကြီးကတင်းတောက်တွေကိုပြောကြားသွားပါတယ်ဖိလစ်ပိုင်ကာဝေးဝန်ကြီးနဲ့အဖွဲ့ဟာကျွန်းပေါ်မှာရှိတဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဒေသခံတွေနဲ့လည်းတွေ့ဆုံခဲ့ပြီးအလန်တင်ခန်းသားကိုလည်းတက်ရောက်ခဲ့တာပါဒီနိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်လူခန်းကတော့ဖိလစ်ပိုင်အစ်စင်ရရှိတွေရဲ့ခီးစဉ်ကိုကန့်ကွက်တဲ့အကြောင်းပြောဆိုသွားပါတယ်တောင်တရုတ်ပင်လယ်ပြင်မှာတည်ငြိမ်မှုရရှိရေးနိုင်ငံကောင်းဆောင်တွေကြားသဘောတူထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့လည်းတိုက်တွန်းခဲ့တာပါဖိလစ်ပိုင်ဆွေရကတော့အလဲပတ်တွားရောက်ခဲ့တဲ့ကျွန်းဟာပါလောင်ပြည်နယ်လက်အောက်ခံဖိလစ်ပိုင်နိုင်ငံပိုင်ဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်စစ်ရာရှိတွေကျွန်းပေါ်ကိုတွားဖို့စီးနင်းလိုက်ပါလာတဲ့လေတပ်လေယာဉ်နှစ်စင်းကိုတရုတ်နိုင်ငံကဆက်လုပ်ထားတဲ့အနီးအနားမှာရှိတဲ့လူကျွန်းတကျွန်းပေါ်ကတရုတ်တပ်ဖွဲ့တွေကမောင်းထုတ်ဖို့လဲကြိုးစားခဲ့ကြပါတယ်။ဒါမှမဟုတ်ဖိလစ်ပိုင်လေယာဉ်မှုတွေကဖိလစ်ပိုင်လေပိုင်နဲ့ထဲမှာပြန်တန်းနေတာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပြီးအစီအစဉ်တိုင်းခီးဆက်နိုင်ခဲ့တယ်လို့လဲဖိလစ်ပိုင်ကာဝေးဝန်ကြီးကပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့နေရာကိုဂျိုရုကရတဲ့ဓာတ်ပုံတွေအရတော့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့ယူဆတဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်ဆိုပြီးတော့ John Hopkins တက္ကသိုလ်ရဲ့ American Korea ရေးရာဌာနကပြောပါတယ်မြောက်ကိုရီးယားဆိုရစီကအမိန်ရတာနဲ့အချိန်မီဆန်းသတ်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိနေတဲ့ပုံရတယ်လို့လည်းအဲ့ဒီသတင်းမှာပြောပါတယ်အဲ့ဒီစကန်ကရတဲ့ဓာတ်ပုံတွေအရတော့စကန်ရဲ့မြောက်ဘက်မှာလှုပ်ရှားမှုအစ်စ်တွေရှိနေတယ်ဆိုတာကိုပြသနေတယ်ဆိုပြီးတော့ကိုရီးယားရေးနဲ့ပတ်သက်ပြီးတော့သုံးသပ်ချက်တွေကိုထုတ်ပြန်နေတဲ့38 knot internet စာမျက်နှာမှာတောက်ကြံတွေကဖော်ပြထားပါတယ်။ဒ ီဓာတ်ပုံထဲမှာဓာတ်သတ္ထုတည်တဲ့တွန်းလဲအနည်းဆုံး၅ခုထပ်မနေအပြင်နောက်တွဲရင်ဒဇင်ဆောက်တာတွေကိုလည်းတွေ့ရတယ်လို့ယူဆရကြောင်းတပြင်အဓိကပင်မအဆောက်အုံမှာထရက်ကာဒဇင်နဲ့အတူတခြားအမျိုးမျိုးခွဲကြလို့မရတဲ့ပစ္စည်းတွေနဲ့လှုပ်ရှားမှုတွေကိုလည်းပြသထားတယ်လို့ပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာ2006ခုနှစ်ကစတင်ပြီးတော့နျူကလ িয়ার လက်နက်စမ်းသပ်မှုပြီးခဲ့တဲ့နှစ်ကနှစ်ကြိမ်အပါအဝင်စုစုပေါင်း၅ကြိမ်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံမှာသတင်းသုံးဖက်ချဆန္ဒပြပွဲတွေနဲ့သူထွက်တန်ရုံပြိပခတ်တကြောင်းတေဆုံးလူ20ထက်မနည်းရှိခဲ့ပြီး7ယောက်ကတော့ကြာသာရေးနေမှာဖြစ်ပွားတဲ့လူရဲမှုတွေအတွင်းမှာတေဆုံးသွားခဲ့တာပါကာကတ်မျိုးတော့အယ်ဗယ်မျိုးကမုံဆန်ဒီဆိုင်မှာရေခဲတစ်တာတစ်လုံးကိုခိုးယူဖို့ကြိုးပမ်းနေစဉ်မှာပဲလူအုပ်တုပ်ကိုတတ်လိုက်ပြီးတေဆုံးမှုတွေနဲ့နောက်ဆုံးကျုံခဲ့ရတာဖြစ်ပါတယ်ကြာသာရေးနေညမှာပဲမျိုးတော်ကဆန္ဒပြပွဲတွေအတွင်းနောက်ထပ်အမျိုးသား2ဦးလည်းပြစ်ဒဏ်ခံခဲ့ရပါတယ်မျိုးကအာနာမိုင်2ကတော့တေဆုံးမှုကိုစုံစမ်းစစ်ဆေးဖို့နဲ့တပ်ဖြတ်မှုကျူးလွန်တဲ့သူကိုအပြစ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်ပြီးခဲ့တဲ့လအတွင်းကာကတ်မျိုးတော်မှာနေ့စဉ်ရက်ဆက်နီးပါးဆန္ဒပြပွဲတွေဖြစ်ပွားနေပြီးသူတို့တန်ရုံပြိပခတ်တွေလည်းကြီးထွားလာနေတာပါချိန်နှမှာပဲဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကျက်တဲတွေကြီးထွားလာနေပြီးအစားအစာနဲ့စေဝါအပါအဝင်အခြေခံကုန်ပစ္စည်းတွေလည်းတစားတစားနဲ့ရှာပါလာနေပါတယ်။ကြာသပတေးနေ့မှာဖြစ်ပွားခဲ့တဲ့ဒီကိုင်းတွင်ညည်ရီဘုံတို့ကြောင့်တပ်ဖွဲ့ဆောင်တစ်ဆောင်ကမိခင်နဲ့ကလေးတွေကိုလည်းဘေးလွတ်ရာနေရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်။အစိုးရဆန့်ကျင်စန္ဒပြသူတွေကတော့ညည်ရီဘုံနေပစ်ခတ်တာလုံလင်းရဲတွေဆိုပြီးတော့ပြောဆိုခဲ့ပေမဲ့လည်းဗင်နီဇွဲလားနိုင်ငံကြီးဝန်ကြီးကတော့သမ္မတနီကိုလာမန်ဒူရိုကိုဆန့်ကျင်တဲ့သူတွေကငှားရမ်းခိုက်စေထားတဲ့လူတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတမန်ဒူရိုဆိုရှယ်လစ်အစိုးရကတဖြည်းဖြည်းအာဏာရှင်ဆန်လာနေတယ်ဆိုပြီးဗင်နီဇွဲလားနိုင်ငံသားထောင်နဲ့တောင်းနဲ့ချပြီးဆန္ဒပြနေကြတာဖြစ်ပါတယ်
။မြေကမ္ဘာနဲ့ခြေတပ်ပွဲအခမ်းအနားတွေကိုကမ္ဘာတစ်ဝှမ်းမှာဒီကနေ့ပြုလုပ်နေကြပြီးတော့လူထောင်ပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်။Madrid, London, Seoul, Cape Town ပါဝင်ကမ္ဘာတစ်ဝှမ်းကမြို့ပေါင်း600ကျော်မှာမြေကမ္ဘာနေ့အခမ်းအနားတွေကိုဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ American ပြည်ထောင်စုမြို့တော် Washington DC မှာလည်းလူလူခြိတပ်ပွဲအခမ်းအနားကြီးကိုကျင်းပနေကြပြီးဒီပြန်ပညာရှင်တွေ၊ပညာရေးနယ်ပယ်ကပုဂ္ဂိုလ်တွေနဲ့ကဏ္ဍပေါင်းစုံကခေါင်းဆောင်အသီးသီးလည်းအမျိုးသားရင်မြင်ကြီးမှဆွေးနွေးပြောဆိုနေကြတာဖြစ်ပါတယ်။ဒီမှာလူလူကိုအသိပေးပညာပေးဖို့အတွက်သူတို့လုပ်နေတာတွေထိရောက်တဲ့သိပ္ပံဆက်သွယ်ရေးနည်းပြဟာတွေနဲ့သင်တန်းတွေကိုဆွေးနွေးပြောဆိုနေကြတာဖြစ်ပါတယ်။ဒီခြိတပ်ပွဲအခမ်းအနားကကျန်းမာရေး၊လုံခြုံရေး၊စီးပွားရေးနဲ့အစိုးရရန်တရာပါဝင်နေလူဝါကိစ္စရပ်တွေမှာသိပ္ပံပညာရဲ့အရေးပါတဲ့အခမ်းကဏ္ဍတွေကိုကာကွယ်အသိမှတ်ပြုဖို့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုရဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့ပွဲအစီအစဉ်သူတွေကပြောပါတယ်ခင်ဗျာ။
ကောင်းလုံးနဲ့ကိုရနန်တို့ကသတင်းတွေကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီကနေ့မှာကြာရောက်တဲ့ April 22ရက်နေ့မြေကမ္ဘာနေ့မှာမြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့အသိပေးကြတာတွေကိုတင်ဆက်ပေးကြပါမယ်မြမတတော်တစ်ပင်တွေစိမ့်လဲဆိုပြီးပြီးတော့မြေချောင်း AI တွေမပြည့်စည်ရအောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်တဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြမတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေကဒီကနေ့ April 22ရက်နေ့မှာကြာရောက်တဲ့မြေကမ္ဘာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ် NLD အစိုးရအနေနဲ့လည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဒီထက်ပိုပြီးတော့အလေးထားဆောင်ရွက်ဖို့လည်းတောင်းဆိုကြပါတယ်မြေကမ္ဘာနေ့အထိမ်းမှကမ္ဘာတစ်ဝှမ်းနိုင်ငံတကာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာမြန်မာနိုင်ငံတဝမ်းကတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေသူတွေကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီကနေ့ April 22ရက်နေ့ကတော့မြေကမ္ဘာနေ့ဖြစ်ပါတယ်။2018ခုနှစ်အတွက်မြေကမ္ဘာနေ့ရဲ့ဆောင်ဘုတ်ကတော့ At Date is Global ဖြစ်ပါတယ်။ကမ္ဘာတဝမ်းလုံးနဲ့သက်ဆိုင်တဲ့မြေကမ္ဘာနေ့မှာမြေကမ္ဘာတစ်ခုထဲမှာမိတီနေထိုင်ကြတဲ့ကမ္ဘာလူသားတွေအနေနဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးကမ္ဘာတဝမ်းသစ်ပင်တည်တော်စိမ့်လန်းဆိုပြေးရေးတဘာဝပတ်ဝန်းကျင်မပြတ်စည်းရေးနဲ့ရေစွမ်းအရင်းမြစ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးတွေကိုလူသားမျိုးနွယ်တို့ရဲ့တာဝန်ကြီးတရအနေနဲ့အသိစိတ်တတ်ရှိရှိနဲ့ဆောင်ရွက်ကြဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူမြမအစိမ်းအောင်ကွန်ရက်ကဒေါ်ဒေဝီတန့်စင်ကအခုလိုတိုက်တွန်းပါတယ
်။ဒေါ်လေးတို့က one planet we are living on the one planet ပေါ့နော်။ဒီမြေကမ္ဘာကြီးတစ်ခုထဲမှာပဲနေတာနော်။အဲ့တော့ဒေါ်လေးတို့ဒီအသားအရောင်တွေဘလောက်ကွဲပြားကွဲပြားနော်။ဒီကိုယ်ွယ်မှုတွေကိုကြိုက်ရကိုကြိုက်ရမှာကိုယ်ွယ်မှုပဲရှိရှိနော်ဒီနိုင်ငံရေးအရာလဲကိုယ့်ရဲ့ယက်တိချက်တွေနဲ့ယက်တိချက်တွေအဓိကကတော့လူသားမျိုးနွယ်ဆိုတဲ့ဟာကိုဒေါ်လေးတို့အားလုံး same platform မှာရန်လိုက်လို့ရှိရင်နော်ဒေါ်လေးတို့ဒီမြေကမ္ဘာကြီးကိုကြည့်ရှုတောင်းဆောင်ရမယ် နော်မြေကမ္ဘာမရှိရင်တို့လူသားမျိုးနွယ်တွေလည်းမရှိဘူးဆိုရဲအတိတရားရှိဖို့အရေးကြီးတယ်နော် we are living on the whole planet only on the one planet နော်တစ်ခုတည်းမှာမြေကမ္ဘာဂျိုတည်းတစ်ခုတည်းမှာရပ်တဲ့လူတွေဖြစ်တဲ့အတွက်နေတဲ့လူတွေဖြစ်တဲ့အတွက်မြေကမ္ဘာကြီးရေရှိအသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်မယ်ငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဒါကိုသိဖို့အရင်အရေးကြီးနေတယ်အဲ့တော့ဒေါ်လေးတို့နှစ်ပေါင်းများစွာပြောမယ်ဆိုအော်ဒီနော် 1970 roundabout အဲ့ဒီပတ်ဝန်းကျင်လောက်ခေတ်ကလောက်လာတဲ့ဟာဟာဒီနေ့အထိ global warming အပူချိန်နေအပူချိန်နေရလဲမကြနိုင်ဘူးနော်လူတွေရဲ့လောဘနဲ့စီးပွားရေးတွေဟာလည်းမရနိုင်ကြအဲ့တော့အလုံးအစိုးရကရောပြည်သူတွေကရောပြည်သူမှမှဗမာပြည်သူပါမဟုတ်ပါဘူးတကဘာလုံးမှာရှိတဲ့လူသားမျိုးနွယ်တွေကိုဒေါ်လေးကပြောချင်တာပါတတိပေးချင်တာပါဒေါ်လေးတို့ဒီအပြောတွေရပ်ပြီးတော့အလုပ်တွေစလုံးမှကဘာကြီးနဲ့အတူလူသားမျိုးနွယ်အားလုံးအသက်ရှင်ပါမယ်လို့ဒေါ်လေးဒီနေ့မှပြောချင်ပါတယ်
မြန်မာတဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးပြည်သူနဲ့အတူနိုင်ငံကိုပြောင်းလဲမယ်ဆိုတဲ့ NLD အစိုးရကိုယ်တိုင်ဦးဆောင်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်ဓာတ်နဲ့ထိမ့်သိမ်းဆောင်ရှောက်ဖို့ကအရေးတကြီးလိုအပ်နေပါတယ်လို့စိန်လန်းအမိမြေအဖွဲ့ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူကလည်းမြေကဘာနဲ့မှာတိုက်တွန်းပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကကိုယ့်ရဲ့နိုင်ငံကျိုးလဲဆောင်ရွက်ပါမြေကဘာတစ်ခုလုံးရဲ့အကျိုးလည်းမှတ်တောင်းဆောင်ရွက်ပါဒီပတ်ဝန်းကျင်ထိမ့်သိမ်းနေရာကြီးပြောင်းလဲခြင်းလုပ်ငန်းတွေကိုကျွန်တော်ဆောင်ရွက်နိုင်မှသာလျှင်ဒီစင်ကွန်မှုတွေကိုကြော်လာပြီးတော့ဒါလူသားမျိုးနွယ်တရားလုံးဆက်လက်ရပ်တည်နိုင်မှာပါ။မြန်မာနိုင်ငံအနေနဲ့ကတော့နော်လက်ရှိအနေနဲ့ကတော့မြန်မာတော်သူလက်ရှိစုဆိုးနေတဲ့အစိုးရအနေနဲ့ကလည်းစီးပွားရေးဘက်ကိုလည်းအကြောင်းပြလာတာမြင်ရတဲ့တည်းကျွန်တော်တို့ပတ်ဝန်းကျင်ထိမ့်သိမ်းဓမ္မအရှင်များစိတ်ပူပါတယ်။နော်ကျွန်တော်ရေဒီယိုကဏ္ဍတစ်ခုတည်းကိုမကြည့်ရနဲ့ရေရှည်ကဏ္ဍကိုလည်းကြည့်ဖို့နောက်တစ်ခုကကိုယ့်ရဲ့ဒေတာကိုယ့်ရဲ့နိုင်ငံတစ်ခုတည်းကိုလည်းမကြည့်ရနဲ့ဒီကဘာကြီးတစ်ခုလုံးရဲ့အနေထားကိုပါကြည့်ပြီးဆောင်ရွက်မှာကျွန်တော်တို့ကဒီရည်ရည်ရမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကနော်ဒီနိုင်ငံအုပ်စိုးရဲ့လူတွေရောသက်ဆိုင်ရာဌာနဖွဲ့စည်းတွေရောပြည်သူတရားလုံးရောပေါ့နော်ဒီမြေကဘာနေ့မှာမမေ့မလျော့ပေါ့ဗျာဒီတောင်းရင်ထင်းနေရင်းနဲ့ကျွန်တော်ရည်ရည်ပြောင်းလဲခြင်းကိုပြန်ဆိုင်ကြော်သွားကြပါလို့ကျွန်တော်ရောအားလုံးကျွန်တော်အမှားပြောလို့ပါတယ
်။အမျိုးသားလွတ်တော်ကတထုတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးကျော်တီဟာကလည်းမြေကဘာနေ့မှာမြန်မာနိုင်ငံတွင်းတဘာဝပတ်ဝန်းကျင်တွေမပြတ်စီရအောင်မြေချောင်းအင်အိုင်တွေမညင်နွတ်ရအောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပြည်သူတွေအားလုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းနှိုးဆော်ပါတယ်
။ကျွန်တော်ပြည်သူတွေကလည်းပဲကိုကိုနေထိုင်တဲ့ပတ်ဝန်းကျင်နဲ့ကိုအိမ်နဲ့ကိုမျိုးနွယ်နဲ့ကိုဒေသကိုကိုသူပြန်တိုက်တွန်းရတာပဲဖြစ်ဖြစ်ဟောမြေချောင်းအင်အိုင်တွေကိုထိန်းသိမ်းတာပဲဖြစ်ဖြစ်ဟောအမိုက်ဒါပလတ်စတစ်ကြီးအမိုက်တွေကိုဆုံးပြတာစနစ်မကျတာပဲဖြစ်ဖြစ်အဲ့ဒါဒီအတွက်ကျွန်တော်ကအသိဉာဏ်မြင်မှားစွာနဲ့ကျွန်တော်တို့ကွန်ပျူတာတက်စွာနဲ့အများကြီးပဲအလုပ်လုပ်ဖို့ကျွန်တော်တို့မှလိုပါသေးတယ်ကဘာမြေကြီးကိုဒီကဆင်းရဲဆိုပြီးတော့မှစားစီမြေဆက်ဆက်ပြီးတော့မှတည်ထောင်နိုင်တဲ့နိုင်ငံကြီးဖြစ်ဖို့အတွက်ထိန်းသိမ်းနိုင်တဲ့ပြည်သူတွေဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းကြိုးစားပြီးကျွန်တော်တို့အလုပ်လုပ်နေပါတယ
်။မြန်မာနိုင်ငံတွင်းမှာတော့တစ်တော်ဆိုင်လန်းဆိုပြေးရေးမြစ်ချောင်းအင်းအိုင်တွေမတိမ်ကောစေရေးအမိုက်ကင်းစင်ပပျောက်ရေးစတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းနေတဲ့ပညာရှင်တွေကြော်ကြားတဲ့စာပေစာနယ်ဇင်းကစာရေးဆရာကတ်တွန်းဆရာသတင်းစာနယ်ဇင်းသမားတွေအမှုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုကိုယ်စီဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။
မဆူမွန်တင်ဆက်ထားတာပါခုတစ်ခါမှာတော့ American Pian စုကပြည်မြေဆွမ်းအင်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ် American Pian စုမှာသမ္မတ Donald Trump ကကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေပြန်ပြီးလည်ပတ်နိုင်မဲ့သမ္မတအမင်းကိုထုတ်ပြန်လိုက်ချိန်မှာပဲဆွမ်းအင်းကုမ္ပဏီတွေကလည်းတန့်ရှင်းပြီးတော့ဈေးတိမ်မကြီးတဲ့ပြန်ပြည့်မြေဆွမ်းအင်းအစ်စ်တွေထုတ်နိုင်အောင်ဆက်ပြီးတော့ကြိုးပမ်းနေကြပါတယ်အဲဒီထဲမှာဆွမ်းပစ္စည်းအမိုက်တွေကနေထုတ်ယူနိုင်မဲ့နည်းလမ်းလည်းပါဝင်ပါတယ်အမိုက်တွေကိုလောင်စာဆီအဖြစ်ပြောင်းပေးဖို့လှုပ်တာမျိုးဟာခေတ်သစ်လူမှုအတိုင်းအဝိုင်းအတွက်ဟိုးရင်ကလေးကစိတ်ကူးရင်ခဲ့တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ရတဲ့ခုပါအခုအစ္စရေးနိုင်ငံတယ်လ်အဗီဗ်မြို့မှာရှိတဲ့အမိုက်ဆက်ရုံအစ်စ်ကတနေ့ကိုလောင်စာဆီတန်ချိန်900လောက်ထုတ်ပေးနိုင်ဖို့လုပ်နေတဲ့အကြောင်းကို VOA သတင်းတောက် George Boutique ပေးပို့တဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ရှင
် Municipal အမိုက်တန်ချိန် 1,500 လောက်ကိုဒေါ်လာတန်း 110 ရန်အမိုက်ဆက်ရုံတစ်ထည့်ကိုရောက်အောင်ကြည့်မာတဲ့ဒီဆက်လက်ကြီးတွေနဲ့နေစဉ်ပို့ပေးပြီး RDF လို့ခေါ်တဲ့စွန့်ပစ်ပစ္စည်းထွက်စီကိုထုတ်ယူတယ်လို့ Tel Aviv ပထမလက်ထောက်မြို့တော်ဝန် Doron Safar ကပြောပါတယ
် This facility mainly we treat the dry materials
ဒီဆက်ရုံမှာအဓိကသုံးတာကအမိုက်ချုပ်တွေပါဒါကြောင့်မြို့ရဲကအမိုက်တဝက်လောက်ကဒီဆက်ရုံကိုရောက်လာပါတယ်ဆက်ရုံမှာအမိုက်တွေခွဲကြလိုက်ပြီးဘီလက်မြေဆက်ရုံတွေသန့်စင်တဲ့စွန့်ရုံကိုထုတ်ယူပါတယ်
Tel Aviv မြို့နယ်လူပေါင်းတသန်းခွဲအမှိုက်တွေအားလုံးကိုဆက်ယုံ၃ခုရှိတဲ့ဟီရီယာပြန်တုံးအမှိုက်ထားတဲ့နေရာကိုပို့ပါတယ်ဆက်ယုံမှာပရမအဆင့်အနေနဲ့တန်နဲ့တန်မဟုတ်တဲ့တတူတွေစိုးနေတဲ့ organic အမှိုက်တွေနဲ့ပစ္စည်းတွေကိုခင်မီဆက်တွေနဲ့ခွဲခြားပေးပါတယ်အဲ့ဒီအထက်ကမှတတူတွေကိုပြန်ပြီးအသုံးချနိုင်တဲ့နေရာကိုပို့ပေးပြီးစားကျွန်းစားကြံလို့ organic အမှိုက်တွေကိုတော့မျိုးစာဖြစ်ပြောင်းပေးတယ်လို့တစ်ချိန်တည်းမှာပဲလောင်စာစီအတွက်တင့်တော်တဲ့ပစ္စည်းတွေကိုတော့ RDF အဖြစ်ပြောင်းပေးပါတယ်ဒီဆက်ယုံကနေနောက်ဆုံးအဆင့်ဖြစ်ထွက်လာတဲ့ခြေမော့ထားတဲ့ပစ္စည်းတွေကတော့66တွေ့တွေ့နဲ့အန်ဒီယံမရှိတော့တဲ့ပစ္စည်းတွေဖြစ်လာနေပါပြီ
As you can see here this is the products
အခုမြင်တဲ့အတိုင်းပါပဲဒီပစ္စည်းတွေကိုဒီ RDF ဌာနခွဲမှာပဲခွဲပေးထားတာပါကျွန်တော်စီမှာပလတ်စတစ်တွေစက်ကူတွေကပ်ပြတွေအဝတ်စားတွေဓာရီအလုံးကို RDF အဖြစ်ပြောင်းလဲပေးဖို့လုပ်ပါတယ်ဓာရီဟာပတ်ဝန်းကျင်မပြည့်စုံစေတဲ့စိန်လန်းစွန့်အင်ပါပြည်ကမြေဆိုင်ုံတွေမှာလေလုညဉ့်ညမ်းစေတဲ့ရေနံကရတဲ့ pet coke စီအစာသုံးဖို့လုပ်တာပ
ါဒီဆိုင်ုံကနေ22တိုင်း RDF တန်ချိန်ပေါင်း36000လောက်ကိုထုတ်ပေးနိုင်တာမို့ဘီလမြေဆိုင်ုံအတွက်လိုအပ်တဲ့စွန့်ရင်စုစုပေါင်းရဲ့20ရာခိုင်နှုန်းကိုထုတ်ပေးနိုင်တာဖြစ်ပါတယ်။အမိုက်အလုံးရဲ့၃ပုံ၃ပုံလောက်ကတော့ပြန်ပြီးသုံးဖို့ရောမီးရှို့ဖို့ပါမဖြစ်နိုင်တော့တဲ့အတွက်သူတို့ကတော့အမိုက်တွေထားတဲ့နေရာကိုပဲပို့ပေးရပါတယ
်။ Talking မြို့သက်တင်ဆက်ထားတာပါ။ခုတစ်ခါမှတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာအခုနောက်ပိုင်းမှာရာသီဥတုပူပြင်းလာတဲ့အမျှလူတော်များများကလည်းရိုးရာခြေတွေကိုတမြတ်တနုံဝှစ်ဆင်လာကြပါတယ်။အဲ့ဒီမှာဆန်းသစ်တဲ့ဒီဇိုင်းမျိုးစုံနဲ့ဈေးခွက်ထဲကိုထိုးဖောက်ဝင်ရောက်လာတာကတော့နပြင်းတယ်လို့ခေါ်တဲ့မြမရိုးရာခြေတဲ့စစ်စစ်လက်လုတ်ခြေတဲ့ဝတ်စားတွေကိုလည်းလူကြိုက်များလာကြပါတယ်။ဒီရိုးရာခြေတွေကိုဘာကြောင့်များမြမလူတွေနှိမ့်ကြိုက်ကြပါသလဲ။ဘလို့ပဲပုံစံနဲ့ခြေတဲ့ဝတ်စားတွေကိုထုတ်လုပ်နေကြပါသလဲ။ဒီတစ်ပတ်ရဲ့မြမတခွင်စီစဉ်မှာနပြင်းတယ်လို့တဲ့မြမပြည်အလဲပိုင်းကရွာလေးတရွာကိုကိုထောင်နဲ့အတူသွားကြည့်ကြအောင်ပါရှင်။
ပူပြင်းတဲ့နေရာဒီမှာဝစ်လေဝစ်ထအများဆုံးရှိဖြစ်တဲ့ခြေတဲ့ဝစ်စားတွေကိုမြန်မာပြည်အလဲပိုင်းကခြေရွာလေးတွေမှာအတိအကထားလုပ်ကင်ကြပါရယ်အခုနောက်ပိုင်းမြန်မာပြည်ဒီမြို့နယ်ဒေသအသီးသီးမှာတွေ့မြင်နေကြဖြစ်တဲ့နပြင်းတယ်လို့ခေါ်တဲ့မြန်မာရိုးရာခြေတဲ့လုံငန်းအကြောင်းကိုတော့ကျွန်တော်တို့ဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာလေ့လာကြည့်အောင်ပါခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ခရဲကနမ်းမြင့်ဒါမမဟုတ်နပြင်းလို့ခေါ်တဲ့မန္တလေးတိုင်းမြင်းချံခဲကခြေရွာလေးတွေမှာရိုးရာခြေတဲ့ဝစ်စားတွေကိုချုပ်လုပ်လာကြတာဖြစ်ပါတယ်ဒါကြောင့်လေရွာနမြေကိုအစွဲပြုပြီးတော့ဒီရွာကထွက်တဲ့အဝတ်အစားတွေကိုနပြင်းတယ်လို့ခေါ်တွန်းလာကြတာပါခြေတဲ့စစ်စစ်ကိုကိုရိုင်းကိုကြချုပ်လို့ပြီးတော့ဈေးကွက်ထဲကိုတဖြည်းဖြည်းထိုးပေါက်ဝင်ရောက်ခဲ့တာနှစ်ပေါင်း30နီးပါးရှိနေပြီလို့မီယိုဖလာခြေတဲ့လုပ်ငန်းလုပ်ကင်လာတဲ့ဥက္ကမောင်ဆိုးကပြောပါတယ်အ
ဲလူတီများလာပြီးတော့နပြင်းရဲ့လို့နမဲတွင်းလာတာတော့နှစ်ပေါင်း30နီးပါးလောက်ရှိပါပဲဒီအဟောပေါ့နော်အိမ်စားအကွက်ကလေးတွေကိုစပြီးတော့ဖန်ဒီယာနေပြီးတော့အဲ့အကွက်ကလေးတွေကိုအဲဒီဟိုဘလို့ခေါ်မလို့အဲ့အကွက်ကလေးတွေကိုဝယ်ရတာဟာအင်တာမအေးတယ်ဒါအော့ကော်တွန်ဆိုပြီးတော့သူကဟိုအားလုံးကခြိသားကြီးပဲလို့ဆိုပြီးတော့ဒီတိုးရစ်တရားလဲဒီပကံညောင်ဥဘက်ကိုဝင်ပြီးတော့ဒီနပြင်းစားတွေကိုဝင်းဝယ်ကြတယ်အဲ့ဒီမှာပကံညောင်ဥကဖောက်တယ်တွေကမှားကြတယ်အဲ့ဒီအချိန်ကနေစပြီးတော့အဲနာမည်နဲ့လိုက်လာပြီးတော့ဒီနပြင်းစားတွေကိုကြိုက်တယ်ကြိုက်တယ်ဆိုပြီးတော့ဟုတ်လားဆိုင်နေမှာလိုက်မေးရင်နပြင်းစားရှိလားနပြင်းအင်ကြီးရှိလားဒီလိုပဲမေးကြရတယ်ပြီးတော့အဲနပြင်းကနာမည်တားထွက်သွားတာပ
ါတကယ်တော့နပြင်းတယ်လို့ခေါ်တဲ့ဒီခြေတဲ့လုပ်ငန်းတွေကိုကိုရိုင်းကိုကြလုပ်ကင်ကြတာလွယ်တဲ့အလုပ်တော့မဟုတ်ပါဘူးအသင်းလုပ်ပြီးသားခြေတွေကိုမန္တလေးခြေဆက်ယုံကနေမှာယူပြီးအဲ့ဒီခြေတွေကိုခြေပုတ်ခြင်းဆေးဆိုးခြင်းခြေစားထည့်ခြင်းကိုယ်စားလှမ်းခြင်းစတဲ့အစင်းစင်အလုပ်ပြီးတဲ့နောက်မှာတော့ရကန်းယုံမှာရကန်းခက်ခါခြေချခြင်းလုပ်ငန်းကိုလုပ်ကင်ရတာပါအဲ့ဒီနောက်မှာတော့ရကန်းခြေကအဖောက်ခြေလို့ခေါ်တဲ့ခြေခွန်းနဲ့ညီအောင်ခြေတွေကိုဖန်တီးရပါတယ်ကိုလိုချင်တဲ့ခြေတွေရပြီဆိုရနဲ့ခင်းတဲ့အညီဝစ်စားတွေကိုဖန်တီးနိုင်ဖို့စက်ချုပ်တဲ့သူတွေကတာဝန်ယူရဖြစ်ပါတယ်ဒါကြောင့်လည်းနပြင်းတဲ့တစ်ခဲဖြစ်ဖို့အနည်းဆုံး10ရက်လောက်အချိန်ယူရတယ်လို့ဒီလုပ်ငန်းကိုလုပ်ကင်သူတွေကပြောပါတယ်ဒီရိုးရာလက်ဖြစ်ခြေတဲ့လုပ်ငန်းတွေကိုအထူးသဖြင့်အမျိုးသမီးတွေကအဓိကထားလုပ်ကင်ကြတာပါ။ရွာမှာဒီခြေတဲ့လုပ်ငန်းဖွံ့ဖြိုးတိုးတက်လာတာနဲ့အမျှရွာသူရွာသားတွေရဲ့အလုပ်ကင်ရှာပေါမှုတန်ကိုဖာထေးပြီးသားဖြစ်တယ်လို့အမျိုးသမီးတွေကဖွင့်ဟပါရယ်
။အလုပ်ကင်ခွင့်ရေးကတော့အရန်တို့ပါလာပေါ့နော်။အရင်တော့ဆိုရင်တော့အမားတို့ကဟို အကြမ်းမဲ့ပေါ့ရကန်းမဲ့ခတ်တယ်ဆိုတော့ကျတော့ရကန်းခတ်တယ်တောင်လူလုတ်တယ်အဲ့လိုမျိုးပဲပေါ့နော်ဟိုတောင်ရကန်းအကြမ်းအစ်မဲ့ခတ်တယ်ဆိုတော့ကျတော့တိတ်ပြီးတော့အလုံးမရှိဘူးလို့ပဲပေါ့နော်ဟိုယောက်ျားလေးတွေတော်များဆိုလည်းနိုင်ငံသားတွေပါတွားပြီးတော့အလုံးထွက်လို့ကြရပေါ့ခုနောက်ပိုင်းကျတော့ဒီအထယ်လုပ်ငန်းကိုလှုပ်လာတဲ့အတွက် main ကလေးတွေဆိုရင်လည်းဟိုအဲ့ရကန်လဲခတ်လို့ရလာတယ်ပြီးလို့ရှိလို့ရှိလို့ရှိဟိုဆက်လဲချုပ်လို့ရလာတယ်ဆိုတော့ကျတော့အရန်ဟိုအလုပ်ဖြစ်လာပေါ့အိမ်မှာရှိတဲ့ကလေးငယ်လေးရမှာအစအဲဟိုပေါ့ဒီဆက်ချုပ်တဲ့အခါမှာသူတို့ကူညီလို့ရတဲ့ဟာလေးပေါ့နော်ဟိုကျေသီးတက်တာတို့ဘာလို့မှအစတိန်သားလုံးအလုပ်အကုန်လုံးလှုပ်လာလို့ရလာတယ်ပေါ့နော
်ခင်မီဆက်ကရီယာတွေတစတဲ့တစတိုးတက်လာတာနဲ့အမျှဒီချီတဲ့ဝစ်စားတွေကိုလည်းဆက်နဲ့လုပ်ကင်ကြတဲ့သူတွေလည်းရှိလာပါတယ်ဒါပေမဲ့လည်းအည်သေးပိုင်းမှာတော့ဆက်ဖြစ်ထဲတွေကလက်ဖြစ်ချီတွေကိုမရှင်းနိုင်သလိုဇီကတ်ထဲမှာလည်းလက်ဖြစ်အထဲတွေကပိုပြီးတော့အယောင်တက်တယ်လို့ဆိုပါတယ
်လက်ဖြစ်ကိုပိုပြီးတော့ကြိုက်ချတာပေါ့နော်ဒီလက်ဖြစ်ကတော့အမတို့ကချီစာထဲရတယ်ပေါ့နော်ချီစာချီကိုချီစာထဲလိုက်တော့ကျတော့အစားရဲ့အစားမဝတ်ခင်မှာတော့အစားကျန်းတယ်ဟိုလိုမျိုးပေါ့ကျန်းကျန်းကြီးပဲဒါပေမဲ့နှစ်ရီလောက်လျှော်ပြီးလိုက်တဲ့အခါမှာကျတော့အစားအရန်ကိုဣသွားပြီးတော့ဟိုအရန်အေးသွားပဲဝတ်လို့လည်းအရန်ကောင်းသွားတယ်ပေါ့နော်အဲ့ဒါကြောင့်မို့ပို့ပြီးတော့ကြိုက်ကြရတယ်လို့ထင်ပါတ
ယ်မြမလူတို့အတိုင်းဝိုင်းမှာတော့နပြင်းတယ်လို့ပြောလိုက်တာနဲ့ညရဲ့အင်ကြီးအဝတ်စားတွေပဲလို့အရင်ဆုံးပြင်းပြင်းကြတာပါဘူပြင်းနဲ့ရာသီဥတုမှာတက်တောင်တက်တာရှိစေတဲ့ကြီးတဲ့စစ်စစ်ဖြစ်တာကြောင့်နပြင်းတယ်ကိုလူကြိုက်များနေကြတာပါဒါပေမဲ့လည်းခုနောက်ပိုင်းမှာတော့ခစ်ပေါ်ဝစ်စာရီနဲ့ရင်ပေါင်တန်းနိုင်အောင်အသွင်ပြင်ဒီဇိုင်းပုံစံအမျိုးမျိုးနဲ့စမ်းသပ်ပြီးထုတ်လုပ်လာကြတော့ပ
ါခြေသားကြီးတက်တက်ခတ်ထားတဲ့အထည်စားတွေကိုကျတော့ကျွန်တော်တို့ကအဲ့ဒါကိုကျတော့ဘလူးကွန်မြူဝတ်တဲ့လူသဘောကျသွားအောင်ပေါင်းယူမှပေါင်းသွားပြီးတော့ပေါင်းပလိုက်တယ်ပေါင်းလိုက်တဲ့အခါကျတော့သူကပျော့ပြောင်းသွားတယ်ပျော့ပြောင်းသွားတော့ဝတ်လို့လည်းပူကောင်းသွားတယ်အဲ့လိုလေးဟိုဒါသူတို့နဲ့ရင်ပေါင်တန်းလာအောင်ကျူးစားတဲ့အပိုင်ပေါ့နော်အဲ့နောက်ဒီအဟွာကိုကြတော့ဒီအကွက်ကလေးတွေကိုကြတော့အဲ့ဓာတွေကိုကြတော့ကျွန်တော်အကွက်ကလေးနဲ့ဗျောင်ကလေးနဲ့ဆက်ပြီးတော့အလှပလေးတွေဖြစ်လာအောင်ဒီဇိုင်းလေးတွေဖြစ်လာအောင်ကျွန်တော်တို့ဟိုဘလူးခုံမှုချုပ်တဲ့သူလည်းနည်းနည်းညံကွန်ခိုင်းရတယ်အဲကျွန်တော်တို့ဒီရကန်းစင်ပိုင်းကလည်းအဲကျွန်တော်ဒီအလှပလေးတွေဖြစ်လာအောင်အစင်းလေးတွေတစ်မျိုးအကွက်ကလေးတွေတစ်မျိုးဗျောင်သားကိုကာလာစုံတစ်မျိုးအဲအဲ့လိုလေးတွေလောရပါတယ်
ရာသီဥတုပူပြင်းလာတာနဲ့အမျှလူများစုကလည်းချီတဲ့ဝစ်စားတွေကိုအတော်လေးဝစ်ဆင်လာကြသလိုစမ်းသစ်တဲ့ဇိုင်းမျိုးစုံကြောင့်လည်းဒီရွာကလုတ်တဲ့ရိုးရာလက်ဖြစ်ချီတွေကရေပန်းဆက်လာခဲ့တာပါ။ဒါကြောင့်လည်းလက်ရှိအစိုးရအနေနဲ့အခုလိုမျိုးအသေးစားအလက်စားလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးတင်တယ်လို့ဥက္ကမောင်ဆိုကအကြံပြုပါရယ်
။ဟုတ်ကဲ့သူတို့ကလည်းတကယ်တမ်းအားပေးမယ်ဆိုရင်တော့အဲဒီထဲမှာဟုတ်လားဒီအတိုးနှုံးသက်သာစွာနဲ့ငွေချီးပြီးတော့လုပ်ငန်းတွေကိုတိုးချဲ့ခိုင်းမယ်အဲနောက်အဲ့အဝတ်ထည်ကိုဟုတ်လားဒီနိုင်ငံသားကို export ဖြစ်နေပို့ဖို့ဆိုရင်တော့သူတို့ကိုယ်တိုင်ဥဆောင်ပြီးတော့ဆောင်ရွက်ပေးမှပဲကျွန်တော်တို့ကပို့ပြီးတော့အဆင်ပြေမယ်လို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့ကျတော့ဒီလောက်ထိအောင်ကြည်ကြည်ပြတ်ပြတ်မျက်စိမပွင့်သေးဘူးပေါ့နော်အဲ့လိုလေးတွေပါ
လူများကနပြင်းတယ်လို့ခေါ်ကြတဲ့ရိုးရချီတဲ့အဝတ်စားတစ်ထည်တန်ဖိုးဟာမြန်မာငွေ7,000နီးပါးကနေ7,000အထိသာရှိတာကြောင့်လူဒန်းစားမရွေးစိတ်ကြိုက်ဝတ်ဆင်နိုင်တာလည်းဖြစ်ပါတယ်။တစ်တစ်မြတ်တာတဲ့ဈေးနှုန်းနဲ့မြမရိုးရချီတဲ့အဝတ်စားတွေကိုဆင်မြန်းပြီးဒီလိုလုပ်ငန်းတွေရေရှည်တည်တက်နိုင်အောင်အတွက်လဲအားပေးသင့်တယ်လို့လူများကတိုက်တွန်းနေကြတာပါ။ခင်မီအဝတ်စားတွေအသုံးဆောင်နေဘလောက်ပဲရေပန်းဆလာခဲ့ရေပန်းဆလာခဲ့မြမရိုးရချီတဲ့အဝတ်စားတွေကိုဆွဲဆွဲမဲ့မဲ့နှစ်ချိုက်တက်တဲ့လူဒန်းစားတဲ့ကတော့ယခုချိန်ထိရှိနေဆဲဖြစ်ပါတယ်။အခုနောက်ပိုင်းမှာတော့ချီတဲလုပ်ငန်းတွေကိုခင်းနဲ့အညီချုပ်လုပ်လာကြတဲ့အတွက်နိုင်ငံတကာကိုပို့ကုန်ဖြစ်တင်သွင်းနိုင်ဖို့အတွက်ချီတဲလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာကျွန်တော်ထောက်ပါခင်ဗျာ
မြန်မာနယ်လို့ခေါ်တဲ့မြန်မာရိုးရာချီတဲတွေအကြောင်းကိုကိုထောင်အောင်တင်ဆက်ထားတဲ့မြန်မာတခွင်းစီစဉ်မှာနားဆင်ကြကြတာဖြစ်ပါတယ်။သတင်းရှင်များရှင် VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်လွင့်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကနေမကြခင်မှာတင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညတိုက်လေးလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ22ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ထိုင်းလီလိုင်းစီစဉ်ကိုနားဆင်ကြမှာပါ။စီစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညထိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကမြန်မာနှစ်တစ်ခုပြီးတော့မှဒုတိယကြိမ်မြောက်ဆွေးနွေးတဲ့တိုက်ရိုက်လေးလိုင်းလည်းဖြစ်ပါရစေ။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နှစ်စန်းတရနေ့တုန်းကနိုင်ငံကောင်းဆောင်တွေပြောသွားခဲ့တဲ့နှစ်တစ်ခုမိန့်ခွန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရစေ။အဲ့ဒီနှစ်တစ်ခုမိန့်ခွန်းတွေကိုကြည့်မယ်ဆိုရင်အဓိကကောင်းဆောင်တွေကငြိမ်းချမ်းရေးပေါ်ဆောင်မှုအလေးပေးပြောသွားတာတွေ့ရပါရစေနော်။အစိုးရရဲ့နိုင်ငံတော်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်မှုတွေနောက်ပြီးတော့တွေ့မြင်ရတဲ့အောင်မြင်မှုတွေနောက်ပြီးတော့တိုင်းပြည်တိုးတက်ဖို့အလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းချက်တွေလည်းပါဝင်ပါတယ်ဒီလိုမျိုးနိုင်ငံတော်အကြီးအကဲတွေရဲ့နှစ်သစ်မိန့်ခွန်းကနေပြီးတော့တိုင်းပြည်အတွက်ဘလောက်မျှော်လင့်စရာတွေတွေ့ရလဲဆိုတာဆွေးနွေးသွားကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတို့တို့လည်းလေလိုင်းပေါ်ကိုရောက်နေပါပြီအဲပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ဦးစီသူအောင်မြင့်သတင်းစာဆရာနိုင်ငံရေးလေးလာသုံးသက်သူလည်းဖြစ်ပါတယ်ဦးစီသူအောင်မြင့်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခ
င်ဗျဟုတ်ကဲ့မင်္ဂလာပါရှင်နောက်တစ်ယောက်ဖိတ်ခေါ်ထားတဲ့သူတွေထဲမှာဆိုရင်ဦးလာထောင်လာမောင်သူကကြတော့ကချင်အမျိုးသားဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်သူကဒီသူတို့အဖွဲ့ကစစ်မဲ့ပြိပခါတွေကြောင့်နင်းနာရတဲ့လူထုရေလှုပ်ဆောင်ပေးနေတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်ဦးလာမောင်လာထောင်ကြားရပါလားမင်္ဂလာပါရှင
်ဟုတ်ကဲ့ကြားရပါတယ်ဟုတ်ကဲ့မင်္ဂလာပ
ါနောက်တူဖိတ်ခေါ်ထားတဲ့သူကတော့အခုကျွန်တော်တို့ဖုန်းဆက်လို့အဆက်အသွယ်မရသေးဘူးဖြစ်နေပါရဲ့မတ်မေးစပယ်ဖြူပါစောင့်နေလိမ့်မယ်လို့မျှော်လင့်ပါတယ်သူကအမျိုးသမီးများငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုအဓိကထားလှုပ်ဆောင်နေတဲ့ Gender Equality Network ကဖြစ်ပါတယ်ရှင်အဲဝင်ရောက်ပြီးဆွေးနွေးကြမယ့်သောရရှင်တွေလေးလိုင်းမော်ကိုရောက်နေပါပြီဒီတော့ကျမကဟိုဒီမိန်ကွန်းနေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့နေရာမှာဒီနိုင်ငံခေါင်းဆောင်တွေပြောသွားတဲ့အထက်မှာပေါ့နော်မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်ဖို့အလားအလာဆိုပြီးတော့ပြောသွားတဲ့အထက်မှာဒီပြည်နိုင်ဆွေးနွေးမဲ့သူတွေကိုမေးချင်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်ဖို့အလားအလာအခြေအနေဘယ်လိုရှိပါလဲအလားအလာကောင်းပါလားဦးစီသူအောင်မြင့်ပထမဦးဆုံးပနာမသုံးသပ်ပေးပါရှင
်အလားအလာတော့ကောင်းပါတယ်အလားအလာကောင်းတယ်လို့ကျွန်တော်ပြောရတာကလက်ရှိလက်ရှိအစိုးရကဒီငြိမ်းချမ်းရေးဖြစ်စေဖြစ်လာဖို့အတွက်ကိုဒီဇိုင်းမမတ်နဲ့ကြိုးစားအားထုတ်နေတယ်ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စေအခုတည်းကိုပဲကြည့်မယ်ဆိုရင်တော့ဒါလားလားကောင်းပါလားဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကဒါကိုအဓိကဦးစားပေးနေတယ်လုပ်နေတဲ့အခါကျတော့အဲဒီနီးလားမအောင်မြင်နောက်နီးလားနောက်တစ်မျိုးမရရင်နောက်တစ်မျိုးဘယ်လိုပဲဖြစ်ဖြစ်ငြိမ်းချမ်းရေးမရရအောင်လုပ်မယ်ဆိုတဲ့စာရိတ်ကန်ချပြီးလုပ်နေတဲ့အခါကျတော့ဟိုတစ်ခုတည်းပြောမယ်ဆိုရင်တော့အလားလားကောင်းတယ်လို့တော့ကျွန်တော်ပြောပါတယ်
ဟုတ်ကဲ့ဦးလမောင်လာထောင်တော့ဒီအခြေအနေနဲ့အနေထားနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
့်ဟုတ်ကဲ့ကျွန်တော်အမြင်ဟိုပေါ့လေဟိုကချင်အမျိုးသားသူရဲ့အမြင်အနေနဲ့ပြောမယ်ဆိုလို့ချင်းပြည်ပြီးတော့အခြေအနေမကောင်းဘူးလို့လည်းပြောပြရစေမဟုတ်လို့လည်းဆိုတော့ဒီငင်းချမ်းရေးဆိုတာကဟိုပေါ့လေသလက်တံပြိတ်သွားလိုက်တာနဲ့ငင်းချမ်းရေးရပြီလို့ကျွန်တော်ပြောဆိုလို့ခက်ပါတယ်ဒါကြောင့်ဆိုတော့ဒီကျွန်တော်တို့ဒီစစ်မှန်တဲ့ဥပဒေအမျိုးသားတပ်သူရေးနဲ့ဒီစက်ဒီတမင်းချင်းလို့ခေါ်တဲ့ကိုပင်ပြတ်တန်းခွင်းတာဒီကျွန်တော်တို့တိုင်းဒါကိုဒီကုန်းကမှာဒီကိုရေးတာမရဘူးဆိုလို့ချင်းဒီမင်းချင်းရေးဆိုတဲ့ဟိုဒါအတိတ်ကမရှိဘူးလို့ကျွန်တော်မြင်နေအဲ့လိုမြင်ပါတော့
ဟုတ်ကဲ့ဒါကဦးလာမောင်လာထောင်ရေ
းဟုတ်ကဲ့ဟုတ်ကဲ့
ပြောပါရှင်ပြောပါ
ဟိုစက်ဒီဟမ
်ပြောပါရှင
်ဟုတ်ကဲ့ဟုတ်ကဲ့စက်ဒီပြောမယ်ဆိုလို့ချင်းကျွန်တော်ဒီခေတ်ရေးပြီးတော့ဆီဆိုတာဒီအမျိုးသားတန်းတူရေးနဲ့ဒီကလပ်ပြောတဲ့ကိုပင်ပြတ်တန်းခွင်းပုံမှန်အခြေခံပြီးဖွဲ့စည်းခြေဆောင်ထားတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့ဗမာစစ်တပ်ကတော့ဒီ2017မှာကမ္ဘာ့ဦးသိန်းစင်ဦးဆောင်ပြီးတော့အချက်ပြုဆောင်ခဲ့တဲ့ငင်းချာရေးရဲ့အသေးတွေတော့ဒီလက်နဲ့ငင်းချာရေးလက်လည်ရင်းဆိုတဲ့အသေးတွေကိုသွားပြီး ဟိုတဲ့ရောက်တယ်လို့ကျွန်တော်မြင်နေတယ်လေ။ဒါကြောင့်ဒီတော့ဒီ2008ဟိုခြေကဦးဒီလက်ပြသိဟိုမချက်သိသေးဘူးပြီးတော့ကောင်းကနေပြီးတော့နိုင်ငံရေးအနာကိုသိတုတ်ထားတဲ့ခြေလေနေတာကိုလည်းသိနေရတယ်ပေါ့။နောက်ပြီးတော့ဒီစစ်တပ်မှဟိုနိုင်ငံရေးဥဆောင်မှုအခန့်ကဏ္ဍတင်အရှင်းလက်ဥတီဆောင်ရွက်သွားမယ်ဆိုတဲ့ဟိုရှင်းရှင်းနဲ့အဲ့ဒါလည်းပါနေသေးတယ်လေ။ဆိုတော့အဲ့ဒါလည်းကြည့်လို့ရှိရင်တော့ကျွန်တော်
ဟုတ်ကဲ့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုပထမဦးဆုံးဒီဒေါ်ရရှင်တယောက်ကိုဖိတ်ခေါ်ခြင်းပါတယ်တခါတည်းပဲဟိုခက်မြန်မြန်လေးမေးလိုက်ရအောင်ဟိုဦးစော်ရမ်းမှာဒီမိုကရေစီအရေးလှုပ်ရှားသူဖြစ်ပါတယ်တောင်သူလယ်သမားရေးရာကွန်ရက်ကဖြစ်ပါတယ်ဦးစော်ရမ်းကြားရပါလားရှင
်ကြားပါ
ဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးမေးမြန်းနိုင်ပါတယ်ရှင်ဟိုပြန်လိုက်ဆွေးနွေးရဲ့သူနှစ်ဦးလဲလေလိုင်းပေါ်မှာရှိပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းငယ်ရေးဆိုတာကတော့ကျွန်တော်တို့ပြည်အောင်သူသားတိုင်းသားအားလုံးကလိုချင်ကြတာပါအဲ့တော့ကျွန်တော်တို့ငင်းငယ်ရေးမရှိတဲ့တိုင်းပြည်ကကမ္ဘာပေါ်မှာအဆင်းဆုံးနိုင်ငံဖြစ်သွားတယ်နောက်တန်းပြည်အောင်သူသားတိုင်းသားတွေအားလုံးကလည်းပဲဒေတာအသီးသီးမှာပေါ့နော်မငင်းငယ်နိုင်ဘူးမကွန်ပျူတာနိုင်ဘူးမတိုးတက်နိုင်ဘူးဖြစ်နေပါတယ်အဲ့တော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခုနိုင်ငံတော်တမရာကောတက်လာတဲ့အစိုးရရောဘယ်အစိုးရပဲဖြစ်ဖြစ်ပေါ့တိုင်းပြည်ကိုငင်းငယ်ကျင်နေကွန်ပျူတာတက်ချင်နေမှန်တော်လဲပဲသူတို့ရဲ့လုံထုံးလုံးကြီးအားလုံးနဲ့တကယ်တမ်းအလုံးလုံးရတဲ့အခါမှာကျတော့သူတို့မှအကြောင်းကြောင်းတွေကြောင့်ပြဿနာတွေရင်ဆိုင်ရပြီးတော့တကယ်တမ်းသူတို့ပြောထားတဲ့အတိုင်းကောင်းတယ်မပေါ်နိုင်ဘူးဒီလူလူတို့ကိုသူတို့ပြောထားတဲ့ဂရိတိုင်းမပေးဆနိုင်ခဲ့ပါဘူးအဲ့ဒါဘာကြောင့်လဲဆိုတဲ့အခါကျတော့တကယ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့ဓာရီခက်ခဲရှိလာတဲ့အခါကျတော့စစ်တပ်ရဲ့အခမ်းအနားတွေနောက်တစ်ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်တွေပေါင်းနေကြတယ်မှာလိုရတဲ့အခါကျတော့ဟိုဘယ်လိုလိုသလောက်ပေါ့သူတို့စိတ်မှန်းသလောက်မလုပ်နိုင်ပါဘူးအဲ့တဲ့အတွက်ဒီလူတွေအားလုံးမှာဟိုကျွန်တော်ပေးတာပေးရင်မရဘူးပေါ့ဒီစကားသံတွေနဲ့ကြားထဲမှာပဲဖြစ်လာတဲ့အခါကျတော့လူလူကဒီဥစ္စာအပေါ်မှာဘယ်လို့မှကျွန်တော်တို့ဟိုမြောက်မှန်းတဲ့အတိုင်းမဖြစ်လာပါဘူးအဲ့တော့ကျွန်တော်ပြည်သူတွေအားလုံးလိုချင်တာကတော့ပြည်သူတွေအားလုံးလည်းပါဝင်မယ်တိုင်းသားတွေအားလုံးလည်းပါဝင်မယ်တကယ်ငြိမ်းချမ်းတဲ့အဖြေရဖို့ဆိုရင်တကယ်စစ်မှန်တဲ့ဖယ်ဖယ်ပြည်တော်စုရဖို့ဆိုရင်တိုင်းသားတွေအားလုံးရောပြည်သူတွေအားလုံးရောကျွန်တော်တို့လူသမားလေသမားလူသားသားတွေအားလုံးကိုပုံမှန်နည်းနည်းနဲ့ကျွန်တော်တို့ကိုင်းနေမြင်သာစွာနဲ့အားလုံးငြိမ်းချမ်းတဲ့ဟာမျိုးလိုချင်တာပါခင်ဗျအဲ့တည်းကျွန်တော်တို့ဒါကိုတကယ်တမ်းလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့အားလုံးကရိုးရိုးသားသားကြိုးကြိုးသားသားနဲ့အားလုံးက ground zero ချပြီးတော့ကျွန်တော်တို့မင်းကဘာလို့ကျင်လဲငါကဘာလို့ကျင်လဲမင်းတို့ကဘာဖြစ်ချင်လဲငါတို့ရဲ့ခွင့်ရပါမင်းတို့ရဲ့ခွင့်ရပါဆိုတာကိုချပြီးတော့ဥပဒေနဲ့ဆွေးနွေးကြမှရမယ်လို့ပဲကျွန်တော်တို့ကယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဒါဥစော်ရံဆွေးနွေးတာပါဥစီတို့အောင်မြင်ဒီမှာမေးချင်ပါတယ်ဒီဥစော်ရံပြောသွားတယ်လို့မျိုးအားလုံးပါဝင်တဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ Fair ပြည်တော်စုပါဝင်ရေးမှာအားလုံးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးကြမယ်ဆိုတော့အဲ့လိုမျိုးဆွေးနွေးဖို့အနေထားတရက်ဟိုကမျှော်လင့်ချက်ရှိပါလားရှင
်အခုလက်ရှိပေါ့နော်ကျွန်တော်နားလေဒီလောက်ကအခုလက်ရှိဟိုအစိုးရပြတ်လာတဲ့ဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရကဟိုတွားနေတဲ့ငြိမ်းချမ်းရေးဆိုင်ရာမူဝါဒကပထမတစ်ချက်မှာဟိုပြကတိုက်ခိုက်ရနေရတွေကိုရက်သေးတော့အောင်လုပ်မယ်အဲ့ဒီအတွက်ကိုလည်းရှေ့အစိုးရလက်ထက်ကလေးကအစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေပူးပေါင်းပြီးတော့မှရေးဆွဲထားတဲ့ NCA စာချုပ်ကိုအခြေခံပြီးတော့မှဒါကပထမတစ်ချက်မှာပြကတိုက်ခိုက်ရက်သေးတာတွေအရင်လုပ်မယ်လုပ်ပြီးတဲ့နောက်မှာမှဒါနိုင်ငံရေးကိစ္စကိုဆွေးနွေးမယ်အဲ့နိုင်ငံရေးကိစ္စကိုဆွေးနွေးမဲ့စီဆိုတဲ့စီမှာလည်းအားလုံးပါဝင်ဖို့ဆိုတဲ့ဥစ္စာကဟုတ်ပါပါတယ်ဒါအားလုံးပါဝင်ရမယ်ဒါပေမဲ့အားလုံးပါဝင်တယ်ဆိုတဲ့ဥစ္စာကဘာလို့ဆိုလို့တလဲဒီမှာဟိုဗာလဲမေးစရာမေးခွန်းရှိပါတယ်ကျွန်တော်နားလေတာယူရှင်းရှင်းပါပဲလောလောဆယ်မှာဆိုရင်ပြည်သူတို့ကရွေးကောက်တင်မြှောက်လိုက်တဲ့စစ်တော်ကိုယ်စားလှယ်တွေရှိတယ်လွှတ်တော်ကြီးရှိတယ်အဲ့တော့ဒီဥစ္စာကတကယ်ဆိုရင်တော့ဒီအချိန်လောက်မှာဆိုရင်လည်းအားလုံးပါဝင်တယ်ပြည်သူအားလုံးပါဝင်တယ်တိုင်းသားအားလုံးပါဝင်တယ်လို့ပြောလို့ရနေပြီဒါပေမဲ့ကျွန်တော်တိုင်းပြည်ရဲ့ဖြစ်နေတဲ့အနေအထားအရအဲ့လောက်နဲ့မလုံလောက်ဘူးဘာလို့ဆိုတော့ပဋိပက္ခဖြစ်နေတယ်အဲ့ဒီပဋိပက္ခမှာတစ်ဖက်ကဆိုရင်တတ်မတော်ရှိတယ်တစ်ဖက်ကဆိုလက်နက်ကိုင်တိုင်းသားတွေရှိတယ်အဖက်ကဆိုရင်တော့ကုနာတော်လိုအားလုံးပါဝင်ပြီးသားဖြစ်တဲ့ပြည်သူလူကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအမတ်တွေရှိတယ်အဲ့ဒါတွေနဲ့ဖွဲ့စည်းထားတဲ့လွှတ်တော်ဆိုတာရှိတယ်။နောက်ဒီကနေတစ်ချက်ပေါက်ဖွားလာတဲ့အစိုးရဆိုတာရှိတယ်။အဲဒီသုံးခုဆွေးနွေးညှိနှိုင်းသွားတယ်ဆိုရင်ဒါဟာအားလုံးပါဝင်တယ်လို့ကျွန်တော်ပြောလို့ရပြီလို့ကျွန်တော်ကတော့ယူဆပါတယ်။ဆိုတော့အခုသွားနေတာအဲ့ဒီလမ်းကြောင်းတိုင်းသွားနေတဲ့ခါကျတော့ဒီလမ်းကြောင်းကနေသွားခြင်းအဖြစ်သားချင်းနိုင်ငံရေးအရဟိုဥစ္စာပေါ့နော်အချိန်ပြေလောက်တဲ့အားလုံးသဘောတူညီနိုင်လောက်တဲ့ရလဒ်တွေကိုပူပေါင်းပြီးတော့ရှာဖွေနိုင်မယ်အဲ့ဒီကနေမှတစ်ချက်အားလုံးညှောမှန်းနေကြတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဟိုရောက်သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါအလုံးစုံပါဝင်ရေးဟိုတုံးနဲ့ပတ်သက်ပြီးတော့ဦးစီးတော်အောင်မြင့်တုံးသက်တာဆိုတော့ဟို တော်ရှင်တယောက်လည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့ရေးထားတဲ့စာတစ်စောင်ရှိပါတယ်ဟိုစာနဲ့ရေးပြီးတော့ဆွေးနွေးတဲ့ American ပြည်အောင်စုကမောင်တက်တနာပါကိုအောင်လွင်ဦးသူဆွေးနွေးထားတာဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါနှစ်သက်ကာသမယမှာငញ្ញန်းရေးအတွက်အလေးပေးပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့မိန့်ခွန်းတွေပေါ်မှာတိုင်းပြည်ဖုံဖျိုးတိုးတက်ရေး Federal Democracy ပြည်အောင်စုပေါ်ထွန်းရေးဒန်းလူညီမျှရေးနဲ့တရားဥပဒေစိုးမိုးရေးတွေပေါ်ရခင်စိုးရွားတွေလက်ထက်ကထပ်ပိုးပြီးတော့မျှော်လင့်မိပါတယ်အကြောင်းကတော့လက်ရှိနိုင်ငံအကြီးအကဲခေါင်းဆောင်တွေကတမျိုးသားလုံးကလေးစားယုံကြည်ရတဲ့ခေါင်းဆောင်တွေဖြစ်နေလို့ပါတဲ့အထူးသဖြင့်လက်ရှိနိုင်ငံခေါင်းဆောင်တွေကတိုင်းပြည်ဖုံဖျိုးတိုးတက်ရေးနဲ့ငញ្ញန်းရေးအတွက်အပြောမဟုတ်ပဲလက်တွေ့ကျကျနင်းညမအဆောင်ရနေတာကြောင့်နိုင်ငံတကာကလည်းယုံကြည်မှုအပြင်နဲ့ထောက်ပံ့ကူညီနေသလိုပြည်တွင်းလူမှုအဖွဲ့အစည်းတွေကလည်းအားယူမှန်တွေပူးပေါင်းဆောင်ရနေပါတယ်ဒါကြောင့်လက်ရှိအစိုးရတက်တန်းမှာငញ្ញန်းရေးနဲ့ဖုံဖျိုးတိုးတက်ရေးရရှိလိမ့်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့မောင်တက်တနာအမေရိကန်နိုင်ငံဆိုပြီးရေးသားထားပါတယ်ခင်ဗျ
ဟုတ်ကဲ့ဖတ်ပြပေးတာကျေးဇူးတင်ပါတယ်ကိုဟိုအောင်လွေဦးကြီးဒီမောင်တက်သနာအမေရိကန်ပြည်ထောင်စုကနေစာရေးပြီးတော့ဆွေးနွေးလာတဲ့အထက်မှာခုနဟိုစာဦးစော်ရန်ပြောသွားတာ ਨੇ အစဉ်စဉ်ပဲဒီပြည်တွင်းလူ့အဖွဲ့အစည်းအသီးသီးကနေပြီးတော့အာဂျိုမန်တက်သူကတော့ပူးပေါင်းပါဝင်ဆောင်ရွက်နေတယ်လို့ပြောပါတယ်ဒီမှာကျွန်မမေးချင်တာကဒီပြည်တွင်းအဖွဲ့အစည်းအသီးသီးရဲ့ပူးပေါင်းဆောင်ရွက်မှုဆိုလို့သူတို့ရဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ဒီငញ្ញញရေးဖြစ်စင်မှာဘလို့အခွင့်အလမ်းရှိပါလဲဘာလို့မေးရတာလဲဆိုရင်တော့ဟိုအရက်ဖက်အဖွဲ့အစည်းတွေအရင်တော့ကငញ្ញញရေးဆွေးနွေးပွဲမှာပါဝင်ခိုင်းနေပေါ့နော်အခုဆိုရင်အပြင်မှာဆွေးနွေးသူတို့ကအကြံပေးထားတဲ့အကြံပြုချက်တွေကိုပဲဟိုပေးပို့လို့ရတော့တယ်ဆိုတဲ့အနေအထားရှိတယ်ဆိုတော့ဒီအဖွဲ့အစည်းတွေပါဝင်ပြီးတော့ဒီငញ្ញញဖြစ်စင်မှာပါဝင်နိုင်ဖို့ဘလို့အခွင့်အလမ်းရှိပါလဲရှင်ဦးလောက်မောင်လောက်ထောင်အရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးဖြေကြားပေးပါ
အဲကျွန်တော်မြန်မာပြောမယ်ဆိုဒီမြန်မာနိုင်ငံရဲ့အဓိကပြဿနာဘာလဲဆိုတော့ဒီဆိုမာလီမျိုးများနဲ့တိုင်းဒေသကြီးများမှာဖြစ်နေတဲ့ပြဿနာတွေကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ်။ဘာလို့လဲဆိုတော့ဒီနိုင်ငံကြီးလူ့လယ်ရေးရပြီးဖြစ်လာတဲ့ပြဿနာခုခုမမြင်သေးပါဘူး။ဒါတော့အဲ့ဒါပြည့်စုံမှုကိုကြည့်မယ်ဆိုလို့ရှိရင်ဥပမာဥမျိုးဒီဥမျိုးဝဲမပြောလဲဥမျိုးအနာရရှိစီလာပြီးတဲ့နောက်ပိုင်းဆက်တက်ဖြစ်လာတဲ့ပြဿနာပါ။ဒါတော့အခုကျွန်တော်တို့အခုလောဆယ်ကျင်းနေတဲ့အချိန်ကတန်တိလည်းဒီလွတ်တော်ကမှလည်းတန်တိဖြစ်ဖြစ်ဒီစစ်တပ်ကလည်းပြီးတော့25ရာခိုင်နှုန်းဟာဒီ95ရာခိုင်နှုန်းဆိုတော့လွတ်တော်မှာတို့ပြုမထားတော့ဘူးတွေ့နေရပါတယ်ဆိုတော့အဲ့လိုပဲပြည်နည်းတွေတော့လေကျွန်တော်တိုင်းသားဒေသမှာစစ်စစ်ဝါဝါချုပ်ပုတ်ခံရတဲ့ဥပဒေတွေလည်းဘယ်လိုမှဟိုတရားမျှတတဲ့ဟိုဘယ်လိုခေါ်မလဲမျှတတဲ့ဟိုဥပဒေမဖြစ်နိုင်ဘူးခုဒီနေ့ဒီတိုင်းပေါ့လေဒါကြောင့်ဆိုတော့ကျွန်တော်နိုင်ငံဟာဒီမိုကရေစီနိုင်ငံများပြောပြမယ်ဟိုလွတ်လပ်ပြီးတော့တရားမျှတတဲ့ဟိုတရားစီရင်ရဲ့တရားစီရင်ရဲ့စနစ်မရှိသေးဘူးပါလို့ပြောပြရတယ်။ဒါကြောင့်ပြည်သူတွေတရားမျှတမှုကိုရှာဖွေနိုင်သေးပြီပေါ့လေ။အကျောက်တရားသာစက်ပြီးရှိနေပြီနဲ့ဆိုလို့ချင်တော့နိုင်ငံကောင်းဆောင်တွေပြောပြနေတယ်စစ်မှန်တဲ့ငင်းကြဲရေးဆိုရင်လည်းဘယ်တော့မှရှိမှာမဟုတ်ဘူးလို့ကျွန်တော်လည်းအဲ့လိုမြင်ပါတ
ယ်။ဟုတ်ကဲ့။ဟိုဦးစီးတော်အောင်မျိုးဒီမှာဒီမေးခွန်းပဲပြန်ပေးစင်ပါတယ်။ဒီအပြည့်ရင်းအဖွဲ့စီအတီးတီးရဲ့ပူပေါင်းဆောင်ရွက်မှုကဒီငင်းကြဲရေးဖြစ်စင်မှာဘလောက်ပါဝင်နိုင်ဖို့အခွင့်အလမ်းရှိပါလဲရှင်ဘလို့သုံးသပ်ပါလဲ
။အဲကျွန်တော်နားလေတာကတော့အဖွဲ့စီဆိုတဲ့ဥစ္စာကတော့တချို့ဆိုရင်ကိုယ့်ဘာသာကိုထောင်တာတွေရှိတယ်။အဲပြီးတော့မှတချို့ကျတော့စုပေါင်းပြီးထောင်တာရှိတယ်။တချို့ကျတော့နိုင်ငံတကာအကူအညီနဲ့ထောင်လာတဲ့အဖွဲ့စီတွေလည်းရှိတယ်။ဆိုတော့ဒီအဖွဲ့အစည်းတွေရဲ့တာဝန်ကဟိုပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့လူတွေနဲ့သူတို့ကထိတွေ့ပြီးတော့မှသူတို့ဘာတွေဖြစ်စေခြင်းမလဲဘာတွေလုပ်စေခြင်းမလဲဆိုတဲ့ဥစ္စာကိုဟိုပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့လူတွေကိုနားလေသဘောပေါက်လာအောင်ပြောပြီးရင်အဲ့ဒီအမှတစ်ချက်ခုနကတော့ပြောတဲ့နိုင်ငံရေးဆွေးနွေးပွဲစီကိုရောက်သွားအောင်သူတို့တွေကတိုက်တွန်းဖို့ပဲအဖြစ်လို့လဲဆိုတော့တကယ်တကယ်ဒီပြိပခဒီဖြည့်ရှင်းတဲ့ဒီမှာခုနကတော့တိုင်းပြည်အတွက်လိုအပ်တဲ့အဖြေရှာတဲ့ဒီမှာဟိုလိုအပ်တဲ့အနေအထားချက်ကိုကျော်လွန်ပြီးတော့မှသိပြီးတော့မှချက်ကားသွားရင်ဒါအဖြေနဲ့ရောက်မှာမဟုတ်ဘူး။ဘုလူကလည်းပါခြင်း၊ဒီလူကလည်းပါခြင်း၊ဘုလူကမပါဘူးလား၊ဒီလူကတော့ဒီဖွဲ့ကြီးအောင်မပါဘူးလားဆိုတဲ့ဥစ္စာကကျွန်တော်တူချင်းအနေနဲ့ဆိုရင်သိပြီးတော့သဘာဝမကျဘူး။စစတော့ကျွန်တော်ပြောသလိုပဲဒီတိုင်းပြည်မှာဒီမပြည့်စုံတဲ့ပဋိပက္ခတွေရှိနေတယ်။ရှိနေတာကတကယ်ဒီမိုကရေစီတိုင်းပြည်ဖက်ဒရယ်ပြည်ထောင်စုတိုင်းပြည်ဆိုရင်အထွေထူးတော့ပြောပြရမလို့လက်နဲ့ကင်ထားတိုင်းစစ်လို့ပဲပါဝင်ဝင်သူရှိမှာမဟုတ်ဘူး။ဒီလူလူကရွေးကောက်တင်မြှောက်ထားတဲ့လူတွေကသာတိုင်းပြည်ရဲ့ကံကြမ္မာကိုသူတို့တွေကဖန်ပြီးပါဒါပေမဲ့အဲ့ဒီခြေလေးကိုမရောက်သေးတဲ့အခါကျတော့လက်နဲ့ကင်ထားပြီးတော့မှပြိပခဖြစ်နေတဲ့အင်အားစုတွေဖြစ်တဲ့ခုနကတော့တမ်းမတော်ပြီးတော့မှတိုင်းသားလက်နဲ့ကင်အဖွဲ့စည်းတွေကပြည်သူတို့ကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူတူဒီပြဿနာကိုဝိုင်းဝန်းပြီးတော့မှအပြေရှာတဲ့အခြေအနေကိုရောက်နေတာပါအဲ့တော့ဒီလိုအခြေအနေအောက်မှာဒီကောင်းတဲ့ပုံကူအောက်မှာမပါတဲ့တခြားသောလူလူသားသားအဖွဲ့စည်းတွေဘာညာတွေဆိုတာကတက်ဆိုင်ရာကဏ္ဍမှာပါဝင်တဲ့လူတွေကိုသူတို့တွေကအကြံဉာဏ်တွေပေးမယ်တို့ဖြစ်စီနေပြောမယ်ဘယ်တော့ပဲတို့အနေနဲ့လုပ်ပိုင်ဝင်ရှိတယ်လို့ကျွန်တော်ထင်ပါတယ်တကယ်တကယ်တိုင်းပြည်မှာနောက်အခုရောနောက်နာကရော
တကယ်ကိုပြောရစ်ဆိုခွင့်ရှိတာဆိုးဖြတ်ပိုင်ခွင့်ရှိတာကဒီလူလူရေကောက်တင်နောက်တဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ကဲ့အခုကျမဒီလေးလိုင်းမောင်ရောက်နေတဲ့သောရရှင်တယောက်ကိုဟိုပါဝင်ပြီးတော့ဆွေးနွေးဖို့ဟိုဖိတ်ခေါ်ခြင်းပါတယ်ဥလှမြင့်မှာတရက်ကဥလှမြင့်လေးလိုင်းမောင်မှာရှိပါတယ်နော်ဥလှမြင့်ကြားရပါလားရှင်
ဟုတ်ကဲ့ကြားပါရခင်ဗျ
ာဟုတ်ကဲ့ဦးလာမြင့်ပင်တိုင်းဆွေးနွေးတဲ့သူတွေနောက်ပြီးတော့ဦးဇော်ရန်ရှိပါတယ်ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးမြန်းနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲခုကြည့်ရဆရာတွေပြောထားတဲ့ငင်းငယ်ရေးနဲ့ပတ်သက်တဲ့နီလန်းနေပေါ့နော်ကျွန်တော်ကတော့အင်တန်မှကျွန်တော်ပြောတာကတော့လူတိုင်းနည်းမယ်လို့ထင်ပါတယ်ခါလဲခါသီးတဲ့အမှန်တရားနှစ်ခုပေါ့နော်ကျွန်တော်တင်ပြခြင်းပထမတစ်ခုကတော့ဘာလို့ဆိုတော့ကျွန်တော်တို့အမေရိကန်မှာလူမဲတွေရဲ့အခွင့်အရေးပေါ့နော် Civil Rights ဒီကဖြစ်တဲ့မတင်လူသားကင်းပြောတဲ့စကားတခုရှိပါတယ်။သူကဘာပြောလို့ဆိုတော့1960ခုနှစ်ဆိုကြော်လောက်မှာသူတို့လည်းပဲအဲ့ဒီဒီမဲခွင်ရင်းနဲ့ပတ်သက်တဲ့တောင်းဆိုမှုတွေတိုက်ပွဲတွေတိုက်ကြတယ်။တိုက်ကြတဲ့အခါမှာသူပြောတာကငါတို့ကတဲ့ constitutional way နဲ့ပဲသွားမယ်ပေါ့နော်။ဥပဒေရင်းနည်းနဲ့ပဲသွားမယ်။အမှုနည်းနဲ့ပဲသွားမယ်။အဲ့လိုမသွားခဲ့တဲ့ဌာနေတိုင်းရင်းသားတွေရှိတယ်တဲ့ဗက်ဒီနီယန်နေလက်နဲ့ကန်ပြီးတိုက်တာ။သူတို့ပြုတ်လောက်နေပြီ။ဒီမုန်းခံရတယ်အဲ့တော့ငါတို့ကတော့အဲ့ဒီလမ်းကိုမကြွေးဘူးဆိုပြီးတော့သူပြောတဲ့စကားဒီကနေ့ကတော့ဟိုကြားတာခါတော့ခါသီးကောင်းခါသီးလိမ့်မယ်ပေါ့ဒါပေမဲ့ဟာမာတင်လူသားကင်းတို့ဟာဒီကနေ့ဟာသူကမှန်တယ်လို့ကျွန်တော်ပြောလို့ရပါတယ်အဲနောက်တစ်ချက်ကကျွန်တော်ပြည်တွင်းသင်ကားလာပါအဲ့ဒါပါလဲဆိုတော့သူဒီကနေ့အလာရနေတဲ့ NLD ပါတီပေါ့ခင်ဗျအဲသူလည်းပဲ1990ရလက်အတိမတ်ပြူရေးနှစ်20လောက်သူကြိုးပမ်းခဲ့တယ်ဟိုတစ်ဖက်ကလည်းအဲဒီတော့ကတမတော်ဆူရကသူကဒုသားကြီးလာကန်နဲ့အခု2008ဖွဲ့စည်းပုံကိုသူဆွဲခဲ့တယ်ပေါ့နော်ဆိုတဲ့အခါကျတော့နှစ်20လောက် NLD ပါတီဟာစတင်လာခဲ့ပြီနဲ့အခုကျွန်တော်တို့ဟာလာဂျာဂျာယူကော့ပွဲတို့2015တို့ကျတော့အဲ့ဒီဖွဲ့စည်းပုံပေါင်းနေမှာပဲသူဝင်ပြီးတော့ဆောင်ရွက်ပြီးတော့ဒီကနေ့အာဏာရလာတာဖြစ်ပါတယ်ဆိုတော့ဒီအချက်တစ်ချက်ကိုတော့ကျွန်တော်ကဒီကနေ့အဲ့ဒါစိတ်ကိုယ်တော်ကြီးဟိုစဉ်းစားကြဖို့ကျွန်တော်အလေးနဲ့အကြံပြုလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါဦးလာမြင့်တရက်ကဝင်ပြီးတော့ဆွေးနွေးတာပါကျွန်တော်တို့ဒီလေးလိုင်းကနေပါဝင်ဆွေးနွေးဖို့လှမ်းပြောတဲ့အထဲမှာတော့ဒီရခိုင်ပြည်နယ်ကဦးမောင်ကျော်စံပါပါတယ်သူကဒီရာသီဥတုအခြေအနေမကောင်းလို့တယ်လီဖုန်းလိုင်းအဆင်မပြေတာအဆင်ပြေမပြေမှာဆိုလို့ကျွန်တော်တို့ကိုအတန်ဖိုင်နဲ့အစောပိုင်းလေးကပဲဒီတိုက်ရက်လေးလိုင်းဆွေးနွေးပွဲမစခင်မှာပြောထားတာရှိပါတယ်သူဝင်ဆွေးနွေးထားတာကိုမတ်ဆုမွန်ဖွင့်ပြပေးပါရှင့်
ကျွန်တော်တို့မျိုးရောင်ကတော့ပြည်တွင်းကြီးကြီးဒါမှမဟုတ်လေလို့ပြောလို့ရပါတယ်ဒီအမှုသားရင်းကြစည်းဆိုတာကလည်းမြန်မာနိုင်ငံမှာအကျဉ်းချုပ်မှာဒီခုပါတော့ဘာလို့ဆိုလို့ရှိရင်ဒီပြည်တွင်းကြီးကြီးကမှသူတို့ပြောတာမှန်ပါတယ်ပြည်တွင်းကြီးကြီးကမှ NDC ကိုရေးပြောစီကိုတည်ဆောက်လို့ရမယ်ဆိုတာမှန်ပါတယ်ဒါကြောင့်ဆွေးနွေးဆွေးနွေးပြည်တွင်းကြီးကြီးကိုပြုစားပြီးတော့တည်ဆောက်တာလည်းရှိပါတယ်အခုဒီစားရတဲ့မှန်ဒီကိစ္စကိုဒီဘောက်နေဆိုတာကျွန်တော်တို့ကြားပြရလို့အသေးလေးပြောရင်းထားတာရှိပါတယ်။အဲ့လက်ရှိအခြေအနေမှာကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကတော့အလုံးလုံးပြောလိုပါတယ်။တကယ်ဆွေးဆောင်နိုင်ဖို့လိုပါတယ်။တပ်တော်ရောအစိုးရရောတိုင်းရင်းသားလက်နက်ကင်တွေရောအခုလုံးအရှင်းချင်းတစ်ဖက်တစ်ဖက်အရှော့တင်လိုပါတယ်။အဲ့လိုလုပ်လို့ရှိရင်တော့ရနိုင်ပါလိမ့်မယ်။ကျွန်တော်တို့ကတော့အဲ့ဒီပြောရင်းချက်တစ်ခုတည်းကအဓိကဖြစ်နေတော့တယ်။နောက်တော့အဲ့ဒီဒီရင်းချေရပြီဆိုလို့ရှိရင်တော့အကျိုးစီးပွားတွေတိုင်းရတာဒီမှာဒီနေ့ဘုလို့အကျိုးစီးပွားတွေဟာဖြစ်ထွက်လာလို့ကျွန်တော်တို့ယူချေပါတယ်အခုလက်ရှိအချိန်နေရတော့ဒီတိုင်းရင်းသားတွေအခုလက်ရှိအချိန်နေမှာတော့တိုင်းပြည်တွေဖြစ်နေလို့တိုင်းရင်းသားတွေဘာမှပြောလို့မရှိဘူးဖြစ်နေတယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာအရေးကြီးနေတာကဒီရင်းချေရတဲ့တိုင်းရင်းသားအချင်းချင်းအမျိုးသားယဉ်ကျေးစီဖြစ်ပါတယ်အဲ့ဒီနောက်မှာမှဒီမိုကရေစီရေးဆိုတာအရှင်းချင်းဟိုဟာစီးပွားရေးတည်ဆောက်မှုဆိုတာတဖြည်းဖြည်းတည်ဆောက်ရအောင်လေးကိစ္စပါဟု
တ်က
ဲ့အရင်ကတည်းကတော့ကျွန်တော်တို့ခုနကပြောခဲ့သလိုဟုတ်ကဲ့
ဟုတ်ကဲ့အဲ့လိုမျိုးပြည်တွင်းငြိမ်းချမ်းရေးကိုဟိုရအောင်လုပ်ဖို့အတွက်အစိုးရအနေနဲ့ရောတခြားဒီတိုင်းရင်းသားတွေပြည်သူတွေအနေနဲ့ဘာတွေများဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးလို့ရမယ်လို့ထင်ပါလဲရှင
့်ဟောအစိုးရအနေနဲ့ကတော့ဟိုဟာပြည်သူ့ဆိုတိုင်းရင်းသားတွေရဲ့အသက်ကိုအမြဲတမ်းနားထောင်ပြီးတော့တိုင်းသားတွေအပေါ်မှာသဘောထားကြီးကြီးနဲ့ရည်တည်ပေးရမယ်လို့ဆိုတော့ကျွန်တော်ကလည်းဆိုလို့ရှိရင်အရှော့ပေးရမယ်ဆိုတော့အရေးကြီးတဲ့ဖွင့်စည်းဖြစ်နေလို့တိုင်းသားတွေအပေါ်မှာသဘောထားကြီးကြီးနဲ့အရှော့ပေးရမယ်ယဉ်ကျေးမှုတွေတည်ဆောက်ရမယ်ဒါပဲအကြီးအကျယ်လို့ထင်ပါတယ်
Okay, အခု5 မိနစ် ကြာလောက်ပဲကျန်မာတော့ရွှေနေကန်ကကျွန်မဒီ Facebook ပေါ်ကနေပြီးဆွေးနွေးလာတဲ့သောရရှင်ရဲ့စာတူတူလေးတွေကိုဖတ်ပြပြီးတော့ဒီအာပင်နိုင်ဆွေးနွေးတဲ့သူတွေကိုမေးမြန်းချင်ပါတယ်အဲစိုးမြင့်တန်းဆိုတဲ့ဒီ Facebook ပေါ်ကအကောင့်ပိုင်ရှင်ကနိုင်ငံသူနိုင်ငံသားတွေကြီးတိုက်တွန်းနေပါနေတယ်ငင်းငင်းကြီးကတက်မတော်ခေါင်းဆောင်နေတဲ့သူတွေကိုယ်တိုင်လိုချင်အောင်မှသူတို့ကိုယ်တိုင်လည်းအားတက်သရောပါဝင်လှုပ်ဆောင်ပါအောင်လို့အကြံပြုချင်ပါတယ်တဲ့66ကောက်ကိုလည်းကြောက်ရသေးတယ်လို့ရေးလာပါတယ်စာရေးဒရာမန်ဆိုတဲ့သောရရှင်ကတော့တမရပြောသွားတာစိတ်ရင်းစိတ်ကောင်းနဲ့ပြောသွားတာအပြည့်ဝလက်ခံယုံကြည်ပါတယ်တမရကာကွယ်ရေးဦးစီးချုပ်ပြောသွားတာကြတော့အပြောတစ်မျိုးအလုပ်တစ်မျိုးပါတဲ့ဆိုတော့ဒီသောရရှင်တွေကိုကြည့်ရတာတမရရဲ့လှုပ်ဆောင်ချက်ပေါ်မှာအယုံကြည်ကိမဲ့တဲ့သဘောမျိုးတွေရေးထားတာတွေ့ရပါတယ်ဒီနေရာမှာသူတို့နဲ့အမြင်မတူတဲ့သူတယောက်ကတော့မောင်ချစ်သူပါသူကကောင်းမှုမျှော်လင့်နေကြတာကြားပါပြီဘယ်နှစ်ဘယ်အချိန်ဘလောက်ဘယ်ကာလမဆောင်စားခြင်းတော့ပါဘူးတမရကလည်းတကယ်တော့အစစ်မတိုက်ချင်ပါဘူးတဲ့ကိုယ့်အသက်ကိုယ်လုပြီးတော့တိုက်နေကြရတာဘရုမတေးချင်မှာမဟုတ်ပါဘူးဒါကိုနားလဲပါလို့ပြောလာပါတယ်ဒီတော့ဒီမှာဒီဘိုးချုပ်မှုကြီးမင်းအောင်လိုင်ရဲ့ဒီနှစ်တကူမိန်ကုန်းထဲမှာပြောသွားတဲ့ငင်းငင်းရအရေးကြီးတယ်တိုင်းပြည်ငင်းချမ်းမတိုင်းပြည်တိုးတက်မှာဖြစ်တယ်ဒါကြောင့်စ조사ကြပါလို့ပြောသွားတော့တကယ်လက်တွေ့မှာတက်မတော်ဘက်ကဘာတွေ조사နေတာလဲ조사နေတာမြင်ပါလဲဦးစီသွားမြင်တုံးသက်ပြပါရှင့်အဲ
ကျွန်တော်တော်တော်ပြောရမယ်ဆိုရင်ဟိုအချိန်လေးလို့ပေါ့နော်အဲဒီ2017ကစပြီးတော့မှသမရဦးသိန်းစိန်လက်ထက်မှာကနော်လို့တတိုင်းပြည်တော်အပြစ်ခံရက်စေးရေးငញ្ញရေးပေါ်ပေါက်ရေးအတွက်ကိုသူတို့စပြီးတော့ကြိုးစားလာတယ်။အကြိုးစားလာတဲ့စီမှာအဲတမတော်ကလည်းလိုက်ပါဆောင်ရွက်တယ်။တမတော်ကလိုက်ပါဆောင်ရွက်တဲ့စီမှာငញ្ញရေးရဖို့အတွက်အပြစ်ခံရက်စေးမှုရဖို့အတွက်ကို1948လွတ်လပ်ရေးရပြီးကလေးကဘယ်အစိုးရမှဘယ်အစိုးရကမှဘယ်တမတော်အစိုးရကမှဘယ်တမတော်ကမှလိုက်ပြောခြင်းမရှိခဲ့တဲ့အချက်တွေကိုလိုက်ပြောပြီးတော့မှဆောင်ရွက်ခဲ့တာကြီးကျွန်တော်တွေ့ရတယ်။အဲ့ဒါတွေကဟိုဘာတွေလဲဆိုတဲ့အခါကျတော့ဟိုသဘောတရားကဘာအဓိကဘာလဲဆိုတော့ပထမတစ်ချက်မှာပြစ်ခတ်ရက်ဆေးကြမယ်ပြစ်ခတ်ရက်ဆေးပြီးနိုင်ငံရေးကိုဆွေးနွေးကြမယ်နိုင်ငံရေးဆွေးနွေးတာမပြေလည်မချင်းတိုင်းသားတွေအနေနဲ့ကိုယ်ငယ်ငယ်ကိုကိုထိန်းသိမ်းထားပါကိုလူတို့ကိုကိုအုပ်ချုပ်ထားပါဆက်ပြီးတော့ဒီတော့မှကိုလက်နဲ့တွေလည်းကိုကင်ထားကြပါအဆင်မပြေဘူးဆိုရင်တော့ဒါပဋိပက္ခခင်ဗျားတို့ကိုလည်းပြန်ပြီးတော့လုပ်နိုင်တာပေါ့နော်အဲ့ဒီလိုမျိုးအခွင့်အရေးပေါ့ဟိုငယ်ငယ်ရက်တီခွင့်ကိုနာတော့ကလို့အဖွဲ့စည်းရက်တီခွင့်လက်နဲ့တွေကင်ဆောင်ထားခွင့်ဆိုတဲ့ဟာကိုခွင့်ပြုပေးခဲ့တဲ့ဥစ္စာကရှေ့သမိုင်းမှာမရှိခဲ့ဘူး။နောက်ဒုတိယတစ်ခုကတော့အဲ့ဒီရှေ့ကာလတစ်လျှောက်လုံးပေါ့နော်ဒီနေ့ချိန်ထိပါပဲ။တော်တွေကလက်နက်ကင်တိုင်းသားတွေကဘယ်ချိန်လုံးကနေမှမတူအောင်ပြုံးပုံတက်လာလို့ရတယ်။ပြီးရင်ကိုတိုင်းသားကိုစီးရုံးလို့ရတယ်အစိုးရတွေလုပ်လို့ရတယ်။အဲဒီလိုမျိုးဟာတွေကတစ်လျှောက်လုံးမှာရှိခဲ့တဲ့ဒီတက်မတော်ရဲ့သဘောထားတစ်လျှောက်လုံးမှာရှိခဲ့တဲ့ဒီရှေ့အစိုးရတွေရဲ့သဘောထားနဲ့ခြားနားပြီးတော့မှလိုက်ပြောခဲ့တာစူးစမ်းခဲ့တာပါ။အဲ့တော့မိကုံကျုံနေနဲ့ကျွန်တော်တစ်ခုပြောချင်တာတစ်ခုကတော့ဗာလဲဆိုတော့အခုဟုတ်ပါတယ်ကျွန်တော်တို့ရဲ့ကိုတိုင်းပြည်ခေါင်းဆောင်တွေကငញ្ញရေးအတွက်ကြီးပဲပြောနေတာတကယ်တော့ငញ្ញရေးကိစ္စဆိုတဲ့ဥစ္စာကကျွန်တော်တူချင်းအမြင်ရဆိုရင်နေချင်းညချင်းတရချင်းတလချင်းတနှစ်ချင်းပြီးရမယ့်ကိစ္စမျိုးအကြာကြီးသွားမှာအဲ့ဒီလို့တွားရင်းနဲ့ကြံရည်နဲ့ထဲမှာပဲကျွန်တော်တိုင်းပြည်တွေအရေးကြီးတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စတွေဒီလူတို့ရဲ့အခက်အခဲတွေကြော်စားဖို့ကိစ္စတွေကလည်းအရေးကြီးနေတယ်ဆိုတဲ့ဥစ္စာကိုတော့ဟိုကျွန်တော်ပြောချင်ပါတယ်အဲ့ဒီဥစ္စာကိုကြော်စားတဲ့ဟာဒီပင်တွေငញ្ញရေးအတွက်ကိုအထောက်အကူဖြစ်မယ်ငញ្ញရေးကိုအားပေးအားမြောက်ပြာရောက်မယ်လို့တော့ကျွန်တော်ခင်တဲ့ကြောင်ပြောချင်ပါ
တယ်။ဦးစီးတောင်မြေတုံးသက်ပေးတာကျေးဇူးတင်ပါတယ်။ဒီတော့နေကုန်းချုပ်အနေနဲ့ကျမတို့မိနစ်ကလည်း2မိနစ်ကျော်ကျော်လောက်ပဲကျန်တော့ဟိုကျန်နေဒီဦးလာမောင်လာထောင်တဲ့ဦးစော်ရံကိုမေးချင်ပါတယ်။ကျမတို့ဒီ2019ခုနှစ်ကငင်းငင်းနှစ်တိတ်အရေးကြီးတယ်လို့လည်းနိုင်ငံကောင်းဆောင်တွေကပြောနေတယ်လေ။ဒီတော့ဒီရီမန်းချက်အတိုင်းအကောင့်ထက်ပေါ်ဖို့ကဘာအချက်အရေးကြီးဆုံးလဲ။ဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲ။ဟိုထင်တဲ့အရေးကြီးဆုံးလို့ထင်တဲ့အချက်တစ်ချက်ကိုပဲပြောပါ။ဦးလာမောင်လာထောင်အရင်ပြောပါရှင့်။အ
ဲကျွန်တော်ပြောရမယ်။ဟိုအဲ့တော့ပြည်လုံးကြီးကကန်တော့ဒီကျွန်တော်ပြည်တော်ကိုဖြစ်လာတာပါဒါကြောင့်ပြည်လုံးကြီးကအော်ဒီပြည်လုံးရဲ့ဂတိကိုအတိုင်းသာဆက်မကားဘူးဆိုလို့ရှိတော့ဒီကောင်ဆက်ကလည်းညချမ်းတော့မှမဟုတ်ဘူးကျွန်တော်အနေနဲ့အဲ့လိုပဲပြောကြည့်ပါလေနောက်တစ်ခုကဟိုလန်ကနောတန်တင်ကကျွန်တော်ကချင်ပြည်လုံးရောက်လာတာဒီတခုပြောပါလေဟိုပြည်လုံးကြီးကကန်တိုင်းသားအလုံးမပါပါဘူးလို့ပြောပါလေနောက်တစ်ခုကဟို IDB ကိုပြန်ပြောတဲ့ခါမှာပါပြောလဲဆိုတော့ညို IDB ပဲလို့မလားလင်းကြရည်ယူမလားဆိုတော့အဲ့ဒါစက်ပြောပါလေဆိုတော့ဒီအပေါ်လို့ကြီးတဲ့ခါမှာဒါကျွန်တော်တို့စင်မြင်တဲ့ငါဒေါ်ကားဒေါ်ကားပေါ့လေအဲ့လိုထင်နေရတယ်ဒါကြောင့်ဒီနှစ်ထောင်ဆက်ကောင်ကဒီနေ့ဆက်သွားမယ်ဆိုလို့ရှိတော့ကနေ့ကမှလင်းကြမယ်မဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့လိုမြင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲဒီကိစ္စပေါ်မှာဥစော်ရန်ကဒီခုနကတော့ဟိုငင်းငင်းရေးကိုဒီရီမန်းချက်အတိုင်းအကောင့်ထဲပို့မဝါဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲရှင်တစ်ချက်ကိုပဲပြောပါရှင်
ကျွန်တော်နှောင်းရှစ်ကိုပဲစဉ်းစားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်နှောင်းရှစ်ရှိနေတဲ့အတွက်အဲဒီငင်းငင်းရေးကိစ္စတွေရောအခုတိုင်းပြည်မှာဖြစ်နေတဲ့ကိစ္စတွေအားလုံးကစစ်တပ်ကနေပြီးတော့
ကျွန်တော်တို့စူပါပါဝါနဲ့ပဲဆုံးဖြတ်နိုင်ပါလေ။ဒေါ်သန်းစုကြည်ဖြစ်စီအခုတက်နေတဲ့ဒိုင်းနာကိုယ်စားလှယ်ဖြစ်စီအားလုံးကဘာပဲဆွေးနွေးဆွေးနွေးစစ်တပ်ကနေဒီလိုအာဏာပိုင်ထားတဲ့အတွက်ဒီစစ်တပ်ကလည်းောက်ရှိမပြင်းမချင်းဒီပါဝါရနေတဲ့အတွက်ကျွန်တော်တို့အားလုံးရဲ့ဆုံးဖြတ်ချက်တွေအားလုံးကိုသူကဆုံးဖြတ်နိုင်တာဖြစ်တဲ့အတွက်ဒီ2008ကိုမပြင်းမချင်းပေါ့နော်။ဒီဟာရှိနေတဲ့ကာလပတ်လုံးကျွန်တော်တို့ဘလောက်ပဲဆွေးနွေးဆွေးနွေးပေါ့။ငင်းငင်းရဖို့ဆိုတာကတော့တိတ်မလွယ်ပါဘူး။ဒါကြောင့်2008ကိုပြင်နိုင်အောင်ကြိုးစားမယ်။အားလုံးပိုင်နိုင်အောင်ကြိုးစားမယ်။အလုံးရဲ့ဆုံးဖြတ်ချက်တွေဟာအလုံးစဉ်းစားပြီးတော့တင်းကြီးတင်းကျပ်ထဲနဲ့တိုင်းပြည်ကောင်းစုအတွက်ရင်းနှီးအတွက်လုပ်နိုင်မှာဒါနဲ့ကျွန်တော်ပြည်ထောင်စုကြီးကဖယ်ရပြည်ထောင်စုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးစီတို့ပါအောင်မြင်ရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ချက်ထဲပဲအရေးအကြီးဆုံးလို့ထင်တဲ့တစ်ချက်ထဲပဲခက်တူတူလေးပြောပြပေးပါနော်
။အဲအဓိကကတော့ကျွန်တော်တို့တိုင်းပြည်ဟာနိုင်ငံရေးကိစ္စပြည်လည်အောင်ဆွေးနွေးရမယ်။အဲ့ဒီအတွက်တိုက်ပွဲတွေရပ်ဆိုင်မှုလိုတယ်။အဲ့တော့တိုက်ပွဲတွေရပ်ဆိုင်မှုအတွက်ဆိုရင်တိုက်ပွဲတွေလုံးဝမရပ်ဆိုင်သေးတဲ့ကတော့ PIO ဥဆောင်နဲ့ဒီလက်နက်ကြိုင်အဖွဲ့တချို့ကတိုက်ပွဲတွေဘလို့ရပ်ဆိုင်မလဲဆိုတာအရင်စဉ်းစားပြီးတော့မှသူတို့ကိုယ်တိုင်တိုက်ပွဲရပ်ဆိုင်လာပြီးတော့မှသာငင်းငင်းချမ်းချမ်းနဲ့ရှင်းလင်းပွဲကိုတွားနိုင်လိမ့်မယ်လို့ထင်တယ်။အဓိကကျွန်တော်တစ်ချက်တည်းပြောချင်တာကတော့ PIO ကတကယ်ကိုငင်းငင်းကြီးကိုလုံးလုံးလားလားနဲ့တိုက်ပွဲတွေရပ်ဆိုင်မှုအနေထားကိုရောက်လာအောင်ဆောင်ရွက်တယ်ဆိုရင်ကျွန်တော်နောက်တစ်ချက်ကိုတွားနိုင်ကြည့်ထင်ပါတယ
်။ဟုတ်ကဲ့ဒါကဒါတိုင်းရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့ဦးစီးသူအောင်မြင့်ရဲ့နောက်ဆုံးသုံးသပ်ချက်ဖြစ်ပါတယ်။အဲ့တော့ဒီနေ့တိုင်းရည်လေးလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးကြရတဲ့ဟိုပင်တိုင်းဆွေးနွေးပေးသူတွေဖြစ်တဲ့ဦးစီးသူအောင်မြင့်နောက်ပြီးတော့ဦးလမောင်လာထောင်ပြီးတော့အဆောင်စားနေတဲ့မက်မေဇဘယ်ဖြူမက်မေဇဘယ်ဖြူအထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်။သူအခုအစီအစဉ်ပြီးတဲ့အချိန်ထိသူဟိုဘက်ကစောင့်နေကြပြီမယ်ကျွန်တော်တို့တယ်လီဖုန်းခေါ်လို့မရလို့သူပါဝင်ဆွေးနွေးလို့မရပါဘူး။အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။စင်ထလိုရမှုမဆုမနဲ့မဲ့ဧသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VOA ကနေဗိုလ်တူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းရထုံးလင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကောင်းလင်းဦးကကြေညာပေးပါမယ်ရှင
်။ဒီကနေ့ကြောက်တဲ့မြေကဘာနဲ့ထိမှတ်ဖြစ်ကဘာတဝန်းကမျိုးကြီး6အကျော်မှာထူးထူးခြားခြားသိပ္ပံပညာရှင်တွေလည်းပါဝင်ကြီးတက်ကြပါတယ်။ Britain, Australia, Canada, Brazil, South Africa, Spain, Nigeria, တောင်ကိုရီးယားတို့ပါဝင်ဒီကနေ့ကျင်းပတဲ့ကမ္ဘာတစ်ဝန်းကသိပ္ပံပညာအတွက်ကြီးတက်ပွဲအခမ်းအနားတွေမှာတော့ထောင်ချီတဲ့သိပ္ပံပညာရှင်တွေနဲ့ထောက်ခံသူတွေလည်းပါဝင်ခဲ့ကြတာပါ။ American ပြည်သူ Washington DC မှာလည်းကြီးတက်ပွဲတွေပြုလုပ်ဖို့စတင်ပြင်ဆင်နေကြပါပြီ။မြောက်ကိုရီးယားကနျူကလ িয়ার နဲ့ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွတ်လုပ်ဖို့တရုတ်နိုင်ငံကဟောစာအရှိန်အဝါတုံးပြီးတွန်းပြဆောင်ရမယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းဆစ်ဒနီမြို့မှာရရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဩစတြေးလျဝန်ကြီးချုပ်မဲကွန်တာဘူးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွတ်လုပ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။နှစ်ပေါင်းဆိတ်လောက်ကြာမြောက်ကိုရီးယားရှောက်လန်းနေတဲ့လမ်းကြောင်းလက်ခံနိုင်စရာမရှိဘူးလို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ထိတ်တန်းခေါင်းဆောင်တူအဖြစ်ဩစတြေးလျကိုပထမဆုံးရောက်လာတဲ့ဒုသမ္မတပင်စ်ကပြောဆိုသွားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကအဓိကကျတဲ့စစ်ကမ်းတစ်ခုကိုတာလီဘန်တပ်ဖွဲ့တွေဝင်ရောက်စီးနင်းပြီးအထက်ကံဘုံခွဲတက်ခတ်ခဲ့တာကြောင့်စစ်သားအများစုပါဝင်လူ140ထက်မနည်းသေဆုံးသွားပါတယ်။လက်နက်တွေခိုင်ဆောင်ထားတဲ့အထက်ကံဘုံခွဲတက်ခတ်သူတွေဟာအာဖဂန်စစ်သားတွေဖြစ်ဟန်ဆောင်ပြီးစစ်ကား20နဲ့မာဇာအီရှရက်မျိုးကစစ်ကမ်းကိုဝင်ရောက်တက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲကိုယ်တိုင်တွေ့တဲ့သူတွေကပြောဆိုခဲ့ကြပါတယ်။ဒေသခံဆေးရုံမှာကုသမှုခံယူနေသူတချို့ကတော့စစ်သွားတဲ့ပြောင်းအလဲတကူဝင်ရောက်ခွင့်မရပဲလူညွှန်ရေးတူတူတက်ချထားတဲ့စစ်ကန်တဲ့အထိသဘုံတွေဝင်ရောက်နိုင်တာအတွင်းလူတွေမပါဘဲနဲ့တော့မဖြစ်နိုင်ဘူးဆိုပြီးတော့လည်းပြောဆိုနေကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာကတ္တာနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။အရှေ့လက်ပိုင်းဒေသခီးစဉ်နောက်ဆုံးအဖြစ်ဒိုဟာမြို့ကိုရောက်သွားတဲ့ဝန်ကြီး Mattis ကတော့ကတ္တာဆော်ဝါ Sheikh Tahin Ben Hamad Tanin ကကြိုဆိုခဲ့တာပါ။ကတ္တာနိုင်ငံမတိုင်ခင်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဟာအစ္စရေးနိုင်ငံနဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနေ့ကဂျေရုဆလင်ကိုရောက်နေစဉ်ဝန်ကြီး Mattis နဲ့တွေ့ဆုံခဲ့တဲ့အစ္စရေးဝန်ကြီးချုပ် Benjamin Netanyahu ကတော့အမေရိကန်မှာကြီးမားတဲ့အပြောင်းအလဲတွေဖြစ်ပေါ်နေရလို့သူ့အနေနဲ့ခန်းစားမိရတဲ့အကြောင်းပြောဆိုခဲ့တာပါ။အစ္စရေးဝန်ကြီးချုပ်အဖြစ်သမရရီဗင်ရီဗလင်ကာဝေးဝန်ကြီးအက်ဖတာလက်ဘာမင်တို့နဲ့လည်းတယ်လီဗစ်မြို့တော်မှာကာဝေးဝန်ကြီးကတွေ့ဆုံခဲ့တာပါ
။သတင်းကြေချုပ်ကိုကောင်းလင်းဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထီယာဝမ်ဖြစ်ပါတယ်။ကျမအီသန်စမရှင်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.